Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်မေလ10ရက်အင်္ဂါနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိကိုင်းဒိုမီတာ1925-32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။အတန်လွှင့်အစီအစဉ်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကကျမစုမမရှင်ဒီညမှာတော်ရရှင်နေနားဆင်ရမယ့်ထိတ်တရောက်သတင်းတွေကတော့နေတိုးဖွဲ့ဝင်ဖြစ်ဖို့ဖင်လန်နဲ့ဆွီဒင်နိုင်ငံတို့ဒီလကုံမှာရှောက်ထားဖို့ရှိနေပါတယ်။ရုရှားဟာယူကရိန်းတောင်ပိုင်းစိတ်ကမ်းမြို့အိုဒိုဆာကိုလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေပါတယ်။ယူကရိန်းကိုစစ်လက်နက်ပစ္စည်းပို့နိုင်ခွင့်အာဏာသိမ်းသမ္မတကိုပေးတဲ့ဥပဒေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးလိုက်ပါပြီ။မြန်မာစီးပွားရေးလုပ်ငန်းရှင်မောင်ဝေးဟာဒေါအောင်ဆန်းစုကြည်ကိုဒေါ်လာ5သိန်းလက်ထိုးခဲ့တယ်ဆိုတဲ့စွဲချက်အမှုဒီကနေ့ကြားနာပါတယ်ဒီလိုနောက်ဆုံးရထိတ်တဲရောက်သတင်းတွေနဲ့အတူသတင်းပေးပို့ချက်ထဲမှာဆိုရင်တော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲဖိတ်ခေါ်ချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဗနက်ဖွဲ့တက်ရောက်ဖို့စည်ရင်းပေးသွင်းထားပါပြီလေ
ကျေဝဲဟိုဟာလက်မရေးဆိုပြီးတော့ခုနှစ်ဖွဲ့လက်မမီဆိုတဲ့၃ဖွဲ့ကျွန်တော်တို့စည်ရင်ပေးထားပါတယ်ချိုးအဖွဲ့တွေကလည်းသူတို့အတိုင်းမင်းနေရဖြစ်တဲ့အတွက်ကြောင့်မို့စောင့်ပြီးပါအောင်ဆိုပြီးတော့အကြောင်းကြားလာတဲ့အဖွဲ့တွေလည်းရှိတယ်ချိုးကတော့ကျွန်တော်တို့ဒါပြင်ညာချက်တွေထုတ်ပြီးမတက်ရောက်ဘူးဆိုတဲ့အဖွဲ့တွေလည်းရှိပါတယ
်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောပြခဲ့တာပါရှင်ဘယ်တိုင်းရင်းသားအဖွဲ့တွေကမတက်ရောက်မှလဲဆိုတဲ့သတင်းပြေဆုံးနောက်ပိုင်းမှာအပြေဆုံးနားဆင်ရပါမယ်စကိုင်းတိုင်းဝက်လက်ဘက်မှာတော့စစ်ကောင်စီတက်တဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တို့ကြာရင်ဆိုင်တိုက်ပွဲဖြစ်နေပါတယ်ဘကိုတိုင်းဝေါမြင့်နယ်ကထွက်လာတဲ့စစ်ကောင်စီရင်နှက်ဟာ၃ချိန်တိုင်မိုင်းခွဲတိုက်ခိုက်ခဲ့ရပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ခန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်အခုရေဆုံးကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ဖင်လန်နိုင်ငံနဲ့ဆွီဒင်နိုင်ငံတို့ဟာ NATO အဖွဲ့ဝင်ဖြစ်ဖို့ဒီလကုန်မှာရှောက်ထားမယ်လို့မျှော်လင့်ထားကြပါတယ်ယူကရိန်းကိုအကြောင်းမဲ့တက်တက်ဝင်တိုက်တာကြောင့်ဥရောပလုံးလဲသွားတယ်ဖင်လန်နိုင်ငံရဲ့ဥရောပရေးရာဝန်ကြီးTiti Tapurainen ga aku
thing has changed since Russia started the war in Ukraine and we have to do
Ukraine ma Russia ga sit ko sa lai kare ga aya ya shin taw ba de aku jama lo ha myo da a cho si bwa ne a ni song phyat chet twi cha ba daw me Finland nai ngan ne nai ngan da twi lo lo jong jong shi aw a kaw song ni lan ga ba le jama lo ga a naw ye a sait pai ma NATO a phwet win da ha a naw ne paw sat chin naw song sin myo phit de so da chin lo aku myin nai ma de lo pyo taw da ba စီးတိုက်ပွဲကာလမှာတော့ဖင်လန်နိုင်ငံဟာဂျာနီလမ်းကြောင်းကိုဂယုတစိုက်ရှောက်လမ်းခဲ့တာပါမိနစ်လုံးကနေတိုးဝင်ဖို့ဖင်လန်ပြည်သူ25ရာခိုင်နှုန်းလောက်ကပဲထောက်ခံခဲ့ကြတာဖြစ်ပေမဲ့ဒီနေ့မှာတော့86ရာခိုင်နှုန်းကထောက်ခံကြပါတယ်ဆွီဒင်နဲ့ဖင်လန်တို့ဟာအာရိတ်ဒေသစစ်ရေးမှာကျွမ်းကျင်ကြတာမို့ဘော်တိတ်ဒေသနဲ့ဥရောပမြောက်ပိုင်းကနေတိုးရဲ့စွမ်းဆောင်ရည်ကိုတုံ့ပြန်ပေးနိုင်ပါတယ်ဆွီဒင်နဲ့ဖင်လန်နိုင်ငံတို့နေတိုးအဖွဲ့ဝင်ရင်ဘော်တိတ်ဒေသမှာနျူကလ িয়ার လက်နက်တွေချထားမယ်လို့ရုရှားကချိန်ချောက်ထားပါတယ်ရုရှားကယူကရိန်းတောင်ပိုင်းကစိတ်ကမ်းမြို့အိုဒက်ဆာကိုလက်နက်ကြီးတွေနဲ့ဒရုန်းလုံးထုနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။အစီအမျိုးမှာလည်းမရှားကလေးကပြိုချခဲ့တဲ့ငါးထဆောင်ပျက်စီးတွေကြားထဲမှာအရက်သား44ယောက်ရဲ့အလောင်းတွေကိုတွေ့ရှိခဲ့တယ်လို့အင်္ဂါနေ့ကပြောပါတယ်။ဒါဟာအရက်သားတွေကိုတိုက်ခိုက်တဲ့ရုရှားစစ်တပ်ရဲ့ကြောက်မဲ့ဖွဲ့စစ်ရာဇဝတ်မှုနောက်တစ်ခုဖြစ်ပါတယ်လို့ဒေသခံအုပ်ချုပ်ရေးမှုအိုလက်စီရီဟူပော့ဖ်ကလူမှုစာမျက်နှာပေါ်မှာပြောပါတယ်။အစီအမျိုးဟာရုရှားကတိုက်ခိုက်နေတဲ့ယူကရိန်းအရှေ့ပိုင်းဒေသဒွန်ဘဒေသကိုသွားရအဓိကလမ်းပေါ်မှာရှိတဲ့မြို့ပါ။လွန်ခဲ့တဲ့တရက်လုံးကလည်းအိုဒက်ဆန်မြို့ကိုရုရှားကဝေဟင်ကနေဒုံးကျည်80နဲ့ပြစ်ခတ်ခဲ့ရမှာဈေးနဲ့ဂိုဒေါင်တစ်ခုကိုထိမှန်ခဲ့တာကြောင့်တယောက်သေဆုံးခဲ့ပြီး9ယောက်ဒဏ်ရာရရှိခဲ့တယ်လို့ယူကရိန်းစစ်တပ်ကပြောပါတယ်။မာရီယူပေါ်မြို့ကတံမလီဆိုင်ယုံထဲမှာတော့အရက်သား100လောက်ပိတ်မိနေဆဲဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကဆိုပါတယ်။ဝါရှင်တန်ဒီစီမှာတော့သမ္မတဘိုင်ဒန်တင်ပြထားတဲ့ဒေါ်လာ33ဘီလီယံယူကရိန်းအကူအညီပေးအစီအစဉ်ကိုတွတ်တော်ကအင်္ဂါနေ့မှာဆုံးဖြတ်နိုင်တယ်လို့မျှော်လင့်ထားကြပါတယ်။ယူကရိန်းကိုဆက်လက်နဲ့ပစ္စည်းတွေပို့နိုင်ခွင့်အာဏာအသစ်သမ္မတကိုပေးထားတဲ့ဥပဒေကိုသမ္မတဘိုင်ဒန်ကတင်းလာနေကလက်မှတ်ရေးထိုးခဲ့ပါတယ်။ရုရှားစစ်တပ်ကိုခုခါရေးအတွက်ယူကရိန်းကိုလက်နက်ထောက်ပံ့ရမှာပုံမထီးရောက်မဲ့ဥပဒေတရက်ကိုသမ္မတဘိုင်ဒန်ကမနစ်မေလ9ရက်နေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။ယူကရိန်းဒီမိုကရေစီနဲ့ကာကွယ်ရေးဆိုင်ရာငှားရမ်းခွင့်ဥပဒေလိုအဓိပ္ပာယ်ရတဲ့ယူကရိန်းဒီမိုကရေစီရဲ့ Defense Land Lease Act ကို Republican Party ရော Democrat Party ကပါသဘောတူပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အလားတူဥပဒေတရက်ကိုဒုတိယကမ္ဘာစစ်အတွင်းကပြဋ္ဌာန်းခဲ့ဖူးပြီးနာဇီဂျာမနီပေါ်အောင်ပွဲခံခဲ့ရမှာအဲ့ဒီဥပဒေဟာအဓိကအထောက်အကူဖြစ်ခဲ့ပါတယ်။ဒ ဒီဥပဒေကြောင့်အမေရိကန်လက်နက်တွေကိုယူကရိန်းကပိုပြီးလွယ်လွယ်ကူကူနဲ့ရရှိနိုင်တော့မှာဖြစ်ပါတယ်။ယူကရိန်းပြည်သူတွေကိုသူတို့ရဲ့ဆန္ဒမပါဘဲရုရှားနိုင်ငံတဲ့အာဓမ္မခေါ်ဆောင်သွားတဲ့ပဒင်းတွေကိုအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအတည်ပြုလိုက်တဲ့အချိန်မှာအခုဥပဒေကတရားဝင်ဖြစ်လာခဲ့တာပါ။ရုရှားကစစ်ရာဇဝမှုတွေကျူးလွန်ကြောင်းအထောက်အထားတွေရရှိထားပြီးလို့လူ့ခွင့်ရေးအဖွဲ့နိုင်ငံတကာလွတ်ငင်းချမ်းသာခွင့်အဖွဲ့ကြီး Amnesty International ကတနင်္လာနေ့ကကြေညာလိုက်တာနဲ့လေဒီဥပဒေကရက်အားဖြင့်တိုက်ဆိုင်နေပါတယ်။ February လအာနာသိမ့်ပြီးကလေးကဆိုရင်အမေရိကန်ကယူကရိန်းကိုစစ်လက်နက်ပစ္စည်းကူညီခဲ့တာတန်ဖိုးအားဖြင့်ဒေါ်လာတန်4000ရှိသွားခဲ့ပြီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့နှစ် January လ6ရက်နေ့သမ္မတဟောင်းဒိုနယ်ထရန့်ကိုထောက်ခံသူတွေဆန္ဒပြရင်လွတ်တော်ဝင်ရောက်စီးနှင်းမှုအကြောင်းသတင်းရေးသားခဲ့တဲ့ Washington Post သတင်းစာကိုတရင်လောကရဲ့အမြင့်ဆုံး Pulitzer Prize ဆုချီးမြှင့်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစနစ်လုံခြုံရေးဆိုင်ရာပြဿနာနဲ့မအောင်မြင်မှုတွေအကြောင်းဇန်နဝါရီလ6ရက်မတိုင်ခင်နဲ့နောက်ပိုင်းတွင်မှ Washington Post သတင်းစာကပြည့်စုံအောင်ရေးသားနိုင်ခဲ့တယ်ဆိုပြီးအများပြည်သူဝန်ဆောင်မှုအတွက် Pulitzer Prize ဆုရွေးချယ်ရေးအဖွဲ့ကဆုချီးမြှင့်လိုက်တာပါ။ Reuters သတင်းဌာနဓာတ်ပုံသတင်းတော်ကဦးကိုလည်းအိန္ဒိယနိုင်ငံကကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအကြောင်းဓာတ်ပုံမှတ်တမ်းတွေအတွက် Pulitzer ဆုချင်းမြင့်လိုက်ပါတယ်နယူးယောက်တိုင်းစ်သတင်းစာကြီးကိုလည်းပြည်တွင်းပြည်ပသတင်းပေးပို့ချက်တွေအတွက်ဆုရွေးချက်ချင်းမြင့်ပါတယ်ရုရှားကျူးကျော်တိုက်ခိုက်ခဲ့တဲ့စစ်ပွဲတွေတတိရှိရှိခန္ဓာကြီးအပြည့်နဲ့တဆိုင်မှတ်မှတ်သတင်းတွေရေးသားထုတ်လွှင့်ခဲ့တဲ့ယူကရိန်းသတင်းတောက်တွေကိုလည်းပူလီဇာဆုရွေးချက်ရေးအဖွဲ့ကဆုချင်းမြင့်ပါတယ်ပြီးခဲ့တဲ့ဩဂုတ်လကအာဖဂန်နစ္စတန်ကသတင်းတောက်တွေကိုအလားတူဆုချင်းမြင့်ခဲ့ပါသေးတယ်မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာသတင်းတောက်တွေအပေါ်ချိန်ချောက်မှုနဲ့တိုက်ခိုက်မှုတွေရှိနေတာကိုအတိအမှတ်ပြုတဲ့တစ်ချိန်တည်းမှာ2021ခုနှစ်ဟာကမ္ဘာတဝန်းသတင်းတောက်တွေအတွက်အခက်ခဲဆုံးနဲ့အန္တရာယ်ရှိဆုံးချိန်ဖြစ်တယ်ဆိုတာကိုပူလီဇာဆုရွေးချယ်ရေးအဖွဲ့ကမှတ်တမ်းတင်ပါတယ်။ယူကရိန်းရုရှားကျူးကျော်စစ်အတွင်းသတင်းတောက်12ဦးအသက်ခံရတယ်လို့မက္ကဆီကိုသတင်းတောက်10ဦးအသက်ခံရတဲ့အကြောင်းမှတ်တမ်းတင်ထားပါတယ်။အများပြည်သူဝန်ဆောင်မှုပူလီဇာဆုအတွက်ရွှေစိတ်ရှင်းမြင့်တဲ့တစ်ချိန်တည်းမှာတခြားကောင်းစင်တွေအောက်ကဆုအသီးသီးရွေးချယ်ခံရသူတွေကိုဒေါ်လာ1000ကျပ်စီပေးအပ်မှာဖြစ်ပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9300ညနဲ့9300ည5မီတာ51kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ရဲ့အင်ကာနေညပိုင်းသတင်းတွေကိုကျွန်တော်ဇော်ဝင်းလိုင်းကဆက်လက်တင်ပြပေးသွားပါမယ်ခင်ဗျာ။စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဥမာဝိတ်ကဒေါ်လာငွေ5သိန်းလှပ်ထိုးခဲ့တယ်ဆိုတော့ဒေါ်အောင်ဆန်းစုကြည်အပေါ်ဆွဲချက်အမှုနှမှုကိုဒီကနေ့မေလ10ရက်နေ့နေပြည်တော်အထူးတရားရုံးမှာကြားနာခဲ့ပါတယ်။နောက်အာဂတိမှုတွေဖြစ်တဲ့ဒေါခင်ဂျီဖောင်ဒေးရှင်းအတွက်မြေနေရာယူမှုဆွဲချက်အမှုနဲ့ပတ်သက်လို့တော့ထွက်ဆိုမဲ့တက်တည်မလာလို့မစစ်ဖြစ်ခဲ့ပါဘူး။စီပိုင်ကုမ္ပဏီပိုင်ရှင်တဦးဖြစ်တဲ့ဥမာဝိတ်စီကနေဒေါ်လာ5သိန်းရယူခဲ့တယ်ဆိုပြီးစစ်ကောင်စီခန့်တဲ့အာဂတိလိုက်စားမှုတက်ချဲ့ရေးကော်မရှင်ကဒေါအောင်ဆန်းစုကြည်ကိုအာဂတိလိုက်စားမှုဥပဒေပုံမှန်55နဲ့အမှုနှမှုဆွဲဆိုထားတာဖြစ်ပါတယ်။ဒီနှမှုကိုပြီးခဲ့တဲ့မေလ၂ရက်နေ့မှာစတင်ကြားနာခဲ့တာပါ။ဆွဲဆိုထားတဲ့အမှုနှမှုစလုံးရဲ့တရားလိုဖြစ်သူအာဂတိလိုက်စားမှုတက်ဖြည့်ရေးကော်မရှင်စုံစမ်းစစ်ဆေးအရာရှိဦးရဲထက်ကိုဒီနေ့စစ်ဆေးကြားနာမှုလုပ်ခဲ့ပါတယ်။နောက်လာမယ့်ရုံးကြိမ်းနေ့မှာတော့အမှုနှမှုစလုံးအတွက်တရားလိုဦးရဲထက်ကိုဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေတဲ့ဘက်ကစစ်မေးမှုတွေထပ်မံလုပ်သွားဖို့ရှိပါတယ်။အမှုနှမှုအတွက်စစ်ကောင်စီဘက်ကတင်ပြထားတဲ့တရားလိုစီရင်မှာစေပိုင်ကုမ္ပဏီပိုင်ရှင်ဥမာဝေကိုတိုင်လာရောက်ထွက်ဆိုနိုင်ပွဲရှိပါတယ်။ဒေါအောင်ဆန်းစုကြည်နောက်ထပ်ဆွဆွဲခံထားရတဲ့အာဂရိမှုတွေကဒေါခင်ချီဖောင်ဒေးရှင်းနဲ့ဆက်ဆက်တဲ့အာဂရိမှုဆွဲချက်ပဲစစ်ကောင်စီကတက်တဲ့အဖြစ်ခေါ်ထားတဲ့ဒေါခင်ချီဖောင်ဒေးရှင်းတာဝန်ရှိသူဒေါက်တာတန်တော်ကောင်းဟာဒီနေ့ရုံးချင်းကိုမလာတာကြောင့်ဒီအမှုကိုမစစ်နိုင်ခဲ့ပါဘူး။ဒေါက်တာတန်တော်ကောင်းဟာတက်တဲ့လာရောက်ထွက်ဆိုဖို့ပြက်ကွက်တာရုံးချင်း၃ပတ်ရှိတာမို့သူတက်တဲ့အဖြစ်တင်သွင်းထားတာကိုပယ်ဖျက်ဖို့ဒေါအောင်ဆန်းစုကြည်ရှင်းနေတဲ့ဘက်ကတရားရုံးကိုတင်ပြခဲ့ပါတယ်။ဒီမှုတွေကိုလာမယ့်အပမေလ18ရက်အင်္ဂါနေ့မှာပြန်လည်စစ်ဆေးကြနာဖို့ရုံးချိန်ထပ်ချင်းထားပါတယ်ခင်ဗျာမြန်မာစစ်တပ်နဲ့ထိတွေ့လှုပ်ဆောင်နေတာလူခွင့်ရေးချိုးဖောက်တာနဲ့တဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေတာစတဲ့အထောက်အထားတွေတွေ့ရှိရတဲ့ကုမ္ပဏီ56ခုကိုဗြိတိန်နိုင်ငံအခြေစိုက်မြန်မာအရေးဆောင်ရွက်နေတဲ့ဘာမာကမ်ပိန်း UK အဖွဲ့ကအမြင့်မဲ့စီးရင်နဲ့ထပ်မံထည့်သွင်းလိုက်ပါတယ် ပမာကမ်ပိန်း UK အဖွဲ့ကအမည်မဲ့စီးရင်သွင်းတဲ့ကုမ္ပဏီအခုချိန်ထိ182ခုရှိသွားပြီဖြစ်ပြီးအများစုဟာမြန်မာစစ်တပ်နဲ့စီးပွားရေးဆက်ဆံလှုပ်ဆောင်နေတာဒါမှမဟုတ်မြန်မာစစ်တပ်ကိုစစ်လက်နက်နဲ့စစ်အုံဆောင်ပစ္စည်းတွေတင်ပို့နေတဲ့ကုမ္ပဏီတွေဖြစ်တယ်လို့ပမာကမ်ပိန်း UK ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်အမည်မဲ့စီးရင်မှာတင်သွင်းခံရတဲ့ကုမ္ပဏီတန်းကိုတလကြိုတင်အကြောင်းကြားပြီးသူတို့ရရှိထားတဲ့အချက်အလက်တွေမှာကန့်ကျင်ရှိမရှိဆိုတာနဲ့တကယ်လို့မှားသွားခဲ့ရင်ပြင်ဆင်ခွင့်ကြိုတင်ပေးထားခဲ့တယ်လို့ဘာမာကမ်ပိန်း UK အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာစစ်တပ်ကိုစစ်ဖက်ဆိုင်ရာအပိုပစ္စည်းတွေတင်ပို့ရောင်းချမှုနဲ့ရုရှားကုမ္ပဏီ15ခုနဲ့တခြားကုမ္ပဏီတွေကိုအမည်မဲ့စီးရင်အစ်စ်ထဲထည့်သွင်းလိုက်တာလို့ဆိုပါတယ်။အခုအစ်စ်ထုတ်ပြန်တဲ့အမည်မဲ့စီးရင်ထဲမှာဗြိတိန်အခြေစိုက်ကုမ္ပဏီနှစ်ခုလည်းပါဝင်တယ်လို့ဆိုပါတယ်။ပါမာကမ်ပိန်း UK အဖွဲ့အနေနဲ့အမည်မဲ့စီးရင်ကိုဆက်လက်ပြုစုနေဆဲဖြစ်ပြီးလာမယ့်ဇူလိုင်လအတွင်းစီးရင်အသစ်ကိုထပ်မံထုတ်ပြန်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။တရီးလင်္ကာနိုင်ငံမြို့တော်ကိုလံဘိုကဝန်ကြီးချုပ်နေရဲ့အနီးဆန္ဒပြလူအုပ်ကြီးကဒူရဲချုပ်ကိုဒီကနေ့ဝိုင်းဝန်းတိုက်ခတ်ခဲ့ပြီးသူ့ကားကိုလည်းမိရှုဖြစ်စီလိုက်ကြတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒဏ်ရာရသွားတဲ့ဒူရဲချုပ်ဒီရှာဘန်တူတာနာကွန်းဟာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထိခိုက်ဒဏ်ရာရတဲ့အဆင့်အမြင့်ဆုံးအစိုးရအရာရှိဖြစ်ပြီးသူ့ဒဏ်ရာတွေကိုစစ်ကူတပေးခဲ့ပြီးတဲ့နောက်အခုနေအိမ်ကိုပြန်ရောက်နေပြီလို့သတိလင်္ကာရဲတပ်ဖွဲ့အကြီးအကဲတဦးကပြောပါတယ်။ဒီနေ့လာနေ့မှာကြီးမားတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာကြောင့်ကာဖျူးအမိန့်ထုတ်ပြန်ထားတဲ့ကြားကဝန်ကြီးချုပ်အိမ်နာအထိဆန္ဒပြသူတွေရောက်လာခဲ့ပြီးအဲ့ဒီဒူရဲချုပ်ကိုတိုက်ခတ်ခဲ့တာကြောင့်တခြားရဲတပ်ဖွဲ့ဝင်တွေကစနတ်ကိုမိုးပေါထောင်ပစ်ခြောက်လှန့်ပြီးသူရဲချုပ်ကိုကယ်တင်ခဲ့ရတယ်လို့ဆိုပါတယ်။ဒီနေ့လာနေ့မှာယာဒုကနှုတ်ထွက်လိုက်တဲ့ဝန်ကြီးချုပ်မဟင်ဒာရာဂျာပက္ရှာရဲ့နေအိမ်ကိုဆန္ဒပြလူအုပ်ကြီးကဝိုင်းလာနေတဲ့အတွက်လုံခြုံရေးအရစိုးရိမ်တာကြောင့်စစ်တပ်ကညာတွင်းချင်းပဲနေအိမ်ကနေဝန်ကြီးချုပ်ကိုအရေးပေါ်ကယ်ထုတ်သွားရတယ်လို့ AFP သတင်းမှရေးပါတယ်။တောင်ကိုရီးယားသမ္မတအသစ်အဖြစ်ဒီကနေ့မှစတင်တာဝန်ထမ်းဆောင်တဲ့ရှေးယိုဝါဒီယွန်းဆုယိုကအန္တရာယ်ပြုချင်းချောင်းနေတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကိုတွစ်ဆုံဆွန်းနေအဖြစ်ရှာတဲ့နည်းနဲ့လှုပ်ဆောင်သွားမယ်လို့ပြောကြားလိုက်ပြီးမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုဖျက်သိမ်းမယ်ဆိုရင်စီးပွားရေးအရတိုးတက်အောင်လှုပ်ဆောင်ပေးမယ်လို့ရဲဝန်စွာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာကျွန်တော်တို့နိုင်ငံအတွက်တမကပဲအရှိမြောက်အာရှတိုက်တစ်ခုလုံးကိုချင်းချောင်းနေတဲ့အတွက်ဒီကိစ္စကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းနိုင်ရေးတွစ်ဆုံဆွန်းနေရေးတကားကိုဖွင့်ထားပါတယ်လို့လွတ်တော်စာဦးပြပမှာကျင်းပတဲ့တမရသည့်ဖွင့်ပွဲမှာတမရယုံဆုယိုးကပြောပါတယ်အသက်62နှစ်အရွယ်ယုံဆုယိုးဟာတမရမွန်ဂျီအင်းရဲ့နိုင်ငံရေးမဟာမိတ်တင်နဲ့အဆင်မပြေဖြစ်ခဲ့ပြီးတဲ့နောက်မနစ်ကအဓိကအတိုက်ခံကွန်ဆာဗေးတစ်ပါတီတွေဝင်ပြီးတမရယိုးကောက်ပွဲမှာဝင်ပြိုင်အနိုင်ရခဲ့တာဖြစ်ပါတယ်ခင်ဗျာ
မေလ၁၀ရက်အင်္ဂါညရဲ့ထိတ်တဲရောက်သတင်းတွေကိုဥတမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမေအောင်လိုင်ရဲ့ငြိမ်းချမ်းရေးဖိတ်ခေါ်ချက်ကိုလက်နက်ကိုင်အဖွဲ့ဗန်အဖွဲ့ကစည်ရင်းပေးတင်ထားကြပါတယ်ဆိုတဲ့သတင်းကိုတင်ပြပေးကြပါမယ်။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ရဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ကတက်ရောက်ဖို့စည်ရင်းပေးသွင်းထားပါတယ်။တက်ရောက်မဲ့အဖွဲ့တွေထဲမှာတော့ MCA အပြည့်ရဲ့စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့က9ဘွဲ့ဖြစ်ပါတယ်။လက်မှတ်မထိုးထားတဲ့အဖွဲ့ကတော့3ဘွဲ့ဖြစ်ပါတယ်။အဓိကဘဲအချက်တွေကိုအလေးထားပြီးဆွေးနွေးနိုင်ဘွဲ့ရှိပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသိန်းထိုင်ဦးပြပြပေးပါမယ်ရှင်။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်စည်ရင်ထုလွတ်လပ်ရေးအကြိုပြည်တွင်းငြိမ်းချမ်းရေးအတွက်ပါကန့်သက်ခြင်းမှမထားပဲဆွေးနွေးဖို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးကိုဖိတ်ခေါ်ခဲ့ပါတယ်။ဆွေးနွေးပွဲတက်ရောက်မဲ့အဖွဲ့တွေကိုဒီလ9ရက်နေ့နောက်ဆုံးတာစီရင်ပေးဖို့ကြောင်းကြားခဲ့ရမှာလက်ရှိအချိန်ထိလက်နက်ကိုင်အဖွဲ့10ဘွဲကတက်ရောက်ဖို့ကြောင်းကြားထားတဲ့အကြောင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကပြောရေးကိုပြောပါတယ်
။မနေ့ညအထိကတော့ကျွန်တော်တို့10ဘွဲပေါ့ဟိုလက်မှတ်ရေးဆိုပြီးသား9ဘွဲလက်မှတ်မရထားတဲ့3ဘွဲကျွန်တော်တို့စီရင်ပေးထားပါတယ်။တချို့အဖွဲ့တွေကလည်းသူတို့အတိုင်းနဲ့ဇက်ဖြစ်တဲ့အတွက်ကြောင့်မို့စောင့်ပြီးပါအောင်ဆိုပြီးတော့အကြောင်းကြားလာတဲ့အခွဲတွေလည်းရှိတယ်။အချို့ကတော့ကျွန်တော်တို့ကကြေညာချက်တွေထုတ်ပြီးမတက်ရောက်ဘူးဆိုတဲ့အခွဲတွေလည်းရှိပါနေပြန်
။တက်ရောက်မဲ့အဖွဲအစည်းအဝေးကိုပဲဘုကျုံစောမင်းထွန်းကအခုလိုဆက်ပြောပါလေ
။တက်မဲ့အခွဲတွေတော့လက်မှတ်ရေးထိုးပြီးရအခွဲတွေတော့ကျွန်တော် TGV ရ KNU KNLPC နောက်ပြီးပေါ်ဦးအခွဲပေါ် PNL လို့မော်အခွဲ NMSP ပြီးရင်တော့ကျွန်တော်ရခိုင်အခွဲ AIPS ပြီးရင် RCSS SSE ရဲ့ဒီနော်လာဦးဖွဲ့ LDU ကျွန်တော်လက်မှတ်ရေးမထိုးထားသေးတဲ့၃ဘွဲ့ကတော့ EWSCY ရဲ့ MDA မိုင်းလာရဲ့ SSPB SSA ရဲ့ဖွဲ့နေပါတယ
် RDU လောက် Democratic Union ဖွဲ့ကတော့သူတို့တယောက်မဲ့အကြောင်းမနေ့ကမှအကြောင်းကြားခဲ့တာပါ NCA ပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေရဲ့ငြင်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ကတော့စစ်တကောင်တာသိပြီးနောက်မှာ NCA လုပ်ငန်းစဉ်တွေရပ်ဆိုင်ထားတဲ့အကြောင်းနဲ့မြန်မာပြည်ရဲ့နိုင်ငံရေးအကျပ်တဲတွေကိုတွဲဆုံဆွေးနွေးဖြေရှားသွားမယ်လို့ထုတ်ပြန်ထားပါတယ်။ဒီအချိန်လေးမှာ PPSD ဖွဲ့ဝင်တွေအနေနဲ့ NCA လမ်းကြောင်းပြင်ပကနေဆွေးနွေးဝယ်ရှိတဲ့အချက်တွေကိုနိုင်ငံရေးလေးတော်သုံးသပ်သူဦးရဲထွန်းကအခုလိုသုံးသပ်ထားပါတယ်
။ပြင်ပကိစ္စဆိုရင်တော့NUG PPS တော်ရီမို့တော့အခန်းစုကြည်ဦးဝင်းမြင့်တို့နဲ့ဆွေးနွေးဖို့ဆိုတဲ့ဟာမျိုးစိုက်တွန်းပါပေါ့ဗျာ။မြန်မာနိုင်ငံရဲ့အနာဂတ်ပြဿနာတွေကကျွန်တော်တို့နဲ့ဖြစ်နေတဲ့ကိစ္စတွေမပြီးဘူး။အဲ့ဒီဘက်မှာလည်းပြဿနာတွေရှိတယ်ဆိုတာမျိုးပေါ့နော်။ထောက်ပြပြီးတော့အဲ့ဒီအများစုကြီးပါဟွာပါမအဆင်ပြေမယ်ဆိုတာမျိုးထောက်ပြတာမျိုးရှိမှာပေါ့
။တရားကြီးလက်နက်ကိုင်ဖွဲ့တခုဖြစ်တဲ့ UWSA ဝါပြည်သွေးစည်းညညရေးတက်မတော်ပါဝင် NCA လက်မှတ်မထိုးသေးတဲ့ဖွဲ့တွေအနေနဲ့ဆွေးနွေးပွဲရှိတာတွေကိုလည်းအခုလိုဆက်ပြီးသုံးသပ်ပါတယ
်အခု NCA မထိုးရသေးတဲ့အဖွဲ့တွေတက်ကအနေနဲ့ပြောမယ်ဆိုရင်တော့သူတို့ဖြစ်ချင်တဲ့ဥစ္စာကိုပဲသူကပြောမှာအဲသူတို့ဖြစ်ချင်တဲ့ဥစ္စာပြောတဲ့အခါကျတော့သူကရှင်းအောင်ပြောရရင်တော့ဟုတ်အခြေခံဥပဒေအစ်စ်ပြန်ပြီးတော့ရေးဖို့ပေါ့ဗျာနော်သူတို့ပြောချင်တာကိုပြောခွင့်ရတယ်နားထောင်မယ်ဆိုရင်တော့သူကအဲ့ဒါတွေပြောခွင့်ရလိမ့်မယ်တက်တက်တာတာနော်အဖြေတစ်ခုတော့ထွက်မှာတော့မဟုတ်ဘူးနော်ကျော်အမြင်ကတော့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ကြီးလူကိုနိုင်ကိုကအမြင်အမျိုးမျိုးရှိနေတယ်
။လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ KNU, KN, CNF, CHIN, ABSDF ကျောင်းသားတက်မတော်နဲ့ NCA လက်မှတ်ရေးထိုးထားတဲ့ KIU, KCHIN, KNVB, KNI စတဲ့ဖွဲ့တွေကလည်းစစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းထုတ်ပြန်ထားပါတယ်။ဒီဖွဲ့တွေကတော့မြန်မာပြည်ရဲ့လက်ရှိပြဿနာတွေကိုဖြေရှင်းဖို့ဆိုရင်တက်ဆိုင်သူအလုံးပါဝင်ရေးကိုတိုက်တွန်းထားပါတယ်။တချိန်တည်းမှာပဲ NCA လက်မှတ်မထိုးသေးတဲ့ PSLF, TNA, ကိုကန်နဲ့ AA ရခိုင်ဖွဲ့တွေကလည်းငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့အဖွဲ့အစည်းတွေနဲ့မြန်မာပြည်လေပိုင်းဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေကလက်ရှိမှာစစ်ကောင်စီနဲ့စစ်ရေးပဋိပက္ခတွေပြင်းထန်နေတာကြောင့်ဒီအဖွဲ့အစည်းတွေမပါဝင်မှုဆိုရင်ငြိမ်းချမ်းရေးရဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းသုံးသပ်တာတွေလည်းရှိနေကြောင်းပါခင်ဗျာ။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမဲအောင်ငိုင်းရဲ့ငြိမ်းချမ်းရေးဖိတ်ခေါ်ချက်ကိုလက်နက်ကိုင်အဖွဲ့10ဘွဲ့ကတက်ရောက်ဖို့ရှိတဲ့အကြောင်းသတင်းကိုသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ပဲခူးတိုင်းဝေါ်မြူနယ်ကနေထွက်လာတဲ့စစ်ကောင်စီရင်တန်း3ချိန်တိုင်မိုင်းခွဲတိုက်ခိုက်ခံရတဲ့အခြေအနေသတင်းမတင်ဆက်ခင်မှာတော့အရင်ဆုံးသကိုင်းတိုင်းဝက်လက်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းဝက်လက်မြို့နယ်ကကြေးရွာတွေကိုမေလ9ရက်နေ့ကလေးကစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းခဲ့ပါတယ်ဒီလိုနယ်မြေရှင်းလင်းနေတဲ့အချိန်မှာပဲစစ်ကောင်စီစစ်ကြောင်းနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာထိတွေ့တိုက်ပွဲဖြစ်ပွားပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်က3ဦးကြာဆုံးပြီးတော့2ဦးပျောက်ဆုံးပါတယ်စစ်ကောင်စီဘက်ကလည်းထိခိုက်ကြဆုံးမှုရှိတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်တိုက်ပွဲကြောင့်ဒေသတွင်းကကြေးရွာသား 2,000 ကျော်လဲအိုးအိမ်တွေဆုံးခွာပြီးထွက်ပြေးတိမ်းရှောင်နေကြရပါတယ်ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မှာပြောပြပေးပါ
စစ်ကောင်စီတပ်တွေဟာမေလ9ရက်နေ့မနက်ပိုင်းကလေးကဝက်လက်မြို့နယ်ကိုရွှေဘုံမြို့နယ်ဘက်အရှိချမ်းကြောင်မြောင်းမြို့နယ်တွေကနေဝင်လာပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့မှုတွေရှိခဲ့ကြတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီတပ်တွေဟာကျေးရွာမီးရှို့ပြီးတဲ့နောက်ဒေသခံကာကွယ်ရေးတပ်တွေနဲ့ထိတိုက်တွေ့ခဲ့ကြတာလို့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့နတ်တောင်ငကားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တဦးက VOA ကိုပြောပါတယ
်ကလမရွာကိုစပြီးတော့နေကျင်တာကလမရွာကိုစပြီးနေကျင်တော့ကျွန်တော်တို့ကရှိတဲ့အင်အားနဲ့ကာကွယ်တယ်မိုင်းခွဲတယ်ဒီကောင်းနေရကြတယ်ဒါပေမဲ့လို့အင်အားထပ်ဖြည့်ပြီးတော့ရှေ့ဆက်တိုးနေကြရှေ့ဆက်တိုးကျောင်းဦးကျောင်းကိုရွာနဲ့ကလမနဲ့ကြားရတဲ့နေကျွန်တော်တို့ခြေချတဲ့လက်တောင်ကြီးပေါ်ကိုအပိုင်စီးပြီးတက်လာတယ်သူတို့ကပိုင်စီးတက်လာတယ်တက်လာပြီးတော့နောက်ကျောင်းနောက်စစ်ကျောင်းခြံထားတဲ့စစ်ကျောင်းကနေကျောင်းထဲမှာကျောက်လို့ပုံနေတဲ့ရွာသားတွေကိုဖမ်းလာတယ်30လောက်အဲ့ဒါတွေကိုသူတို့ကလူသားတိုင်းနေနဲ့ကာပြီးတော့လက်ကောက်ကြကြီးရောက်တခါထက်ဝင်တယ်ဝင်ပြီးတော့လက်ကောက်ကြကိုလည်းအဲ့နေ့တည်းထမပဲကလမနဲ့လက်ကောက်ကြနေရာကလုံးပြာကြအောင်မရှိရေက
ြစစ်ကောင်စီတပ်တွေဟာမကြီးသုံးပင်ရွာမှာစကန်ချနေပြီးအဲ့ဒီရွာကနေရင်တချို့နဲ့အနီးတစ်ဝိုက်ကကြေးရွာတွေကအိမ်တွေကိုမိရှို့ဖျက်ဆီးတာတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ် ထနောင်းတရွာခေါ်ထနောင်းကိုင်းရွာရှိဘက်ကတောကြမှာဖြစ်တယ်မေလခုနှစ်ရက်နေ့တိုက်ပွဲအတွင်းနှစ်တောင်နဂါပြည်သူကာကွယ်ရေးအဖွဲ့ရဲ့မဟာမိတ်တွေဖြစ်တဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေဘက်ကတုံးဦးကြဆုံးပြီးနှစ်ဦးပြောင်းဆုံးနေသလိုစစ်ကောင်စီတပ်တွေဘက်ကလည်းအကြဆုံးများတယ်လို့နှစ်တောင်နဂါပြည်သူကာကွယ်ရေးတပ်ဖွဲ့ရဲ့တပ်ဖွဲ့ဝင်တူကပြောပါရယ်ကျွန်တော်တို့နှစ ကျတော့ပြီးတော့နှစ်ယောက်ကတော့ကြောက်နေတယ်သူတို့စီမိသွားတာလားဒီတစ်ချက်ရှိတာလားတော့မပြောတတ်ဘူးညာကိုရီတော်မတွေ့သေးဘူးသူတို့စက်ကွန်လျောက်လောက်တော့ကြာသွားတယ်စစ်ကောင်စီတပ်တွေဟာကျေးရွာနေအိမ်တချို့ကိုမိရှုဖျက်ဆီးတာရှိတယ်လို့တိုက်ပွဲကြောင့်အနီးအနားကျေးရွာတွေကကျွာသားနှစ်ထောင်ကျော်လောက်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်ကျေးရွာသားတချို့ဖမ်းဆီးခံကြရတယ်လို့လည်းလက်တောင်တကာပြည်သူကာ
ဖန်ထားတဲ့နောက်ထပ်တကားနည်းနည်းရှင်းလင်းဆိုပြီးတော့ကျွန်တော်ယောက်ျားပြန်သုံးပြီးတော့ဟိုနန်းလူဝကြောင့်လည်းကက်လိုက်ဒီနန်းလူဝကြောင့်လည်းကက်လိုက်တယ်မိလာတဲ့တော်တဲ့တဲကတင်းရင်းနဲ့မိသားစုတွေကိုဖန်ယောက်ျားသားတွေကိုသူတို့ရှေ့ကိုမိုင်းနေချပြပြီးတော့ဗီဒီယိုတွေပါဆိုတော့ပုံစံမျိုးနဲ့လုပ်တက်ပုံတွေရအဲ့လိုလုပ်နေကြရပြ
လက်တလုံးမှာစကိုင်းတိုင်းအတွင်ပြင်းထန်တဲ့အပူချိန်နဲ့ရာသီဥတုဆိုးဝါးမှုတွေကြောင့်စစ်ပြေးဒုက္ခတွေကြားဖြားနာတာတွေဝမ်းပြောက်ဝမ်းလျှော်တာတွေဖြစ်ပြီးဈေးဝါးနဲ့ရိတ်ခါလိုအပ်နေတယ်လို့ဒေသခံတွေကပြောပါတယ်။ရှိတယ်ဝမ်းပြောက်ဝမ်းလျှော်လည်းရှိတယ်ဗျာ။နာသီချောင်းလုံးလည်းဖြစ်ကြတယ်။တချို့ဆိုရင်တော်ထဲမှာဒီတိုင်းကက်နေရင်လည်းပုံမှန်လိမ့်စံဒီ၃ဝါးရီအထိရှိတယ် အာဆီယံအသင်းအနေနဲ့လူသားချင်းစာနာမှုအကူအညီတွေပေးဖို့ဆောင်ရွက်နေရမှာကနအူအဖြစ်တက်မှတ်နယ်မြေထဲမှာစကိုင်းတိုင်းဒေသလည်းပါဝင်ပါတယ်ဒါပေမဲ့လည်းစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲတွေရှိနေတာမို့ဘလို့ပုံစံမျိုးနဲ့ထိထိရောက်ရောက်ကူညီနိုင်မလဲဆိုတော့ရေရရမရှိသေးပါဘူး။စကိုင်းတိုင်းအတွင်းမုံရွာစကိုင်းရွှေဘုံနဲ့ကလေးမျိုးကလွဲလို့ကျန်တဲ့မြို့နယ်တိုင်းမှာစစ်ကောင်စီကအင်တာနက်ဆက်သွယ်မှုဖြတ်တောက်ထားသလိုဖုန်းဆက်သွယ်ရေးပါခက်ခဲနေကြရပါတယ်ရှင်။
စကိုင်းတိုင်းဝက်လက်နယ်ထဲမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားကစစ်ရေးအခြေအနေအလိမ္မာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ရှမ်းပြည်နယ်မုံကိုဘက်ကစစ်ပြေးဒုက္ခတွေရင်ဆိုင်နေရတဲ့အခြေအနေသတင်းမတိုင်ခင်မှာတော့ပဲခူးတိုင်းဝေါ်မြို့မှာစစ်ကောင်စီရင်တန်းတိုက်ခိုက်ခံရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။မုံပြည်နယ်ကြိုက်ထုံတထုံဘီးလင်းဘက်တွေမှာကိုတိုင်းဝေါ်မြို့နယ်ကနေထွက်လာတဲ့စစ်ကောင်စီရင်တန်းကို KLL ကရင်အမျိုးသားလွတ်မြောက်ရေးတပ်နောက်ပြီးတော့ PDF ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေကမေလ10ရက်နေ့တနေ့ထဲမှာပဲတိုက်ခိုက်မှု3ချိန်လုပ်ခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မတ်အေးအေးမှကသတင်းပေးပို့ထားပါတယ
်ကရင်မျိုးသားအစည်းအရုံးရဲ့လက်အောက်ခံတပ်တွေဖြစ်တဲ့ KNL ကရင်မျိုးသားလွတ်မြောက်ရေးတပ်တပ်မဟာပြည့်နဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာမွန်ပြည်နယ်စိုက်ထုံတထုံဘီးလင်းဘက်တွေမှာမေလ10ရက်နေ့မနက်7နာရီတော့အချိန်လောက်ကတည်းကစစ်ကောင်စီရင်နန်းကို၃ချိန်ခြုံခိုတိုက်ခိုက်မှုမိုင်းခွဲမှုတွေလုပ်ခဲ့ကြောင်းတထုံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကကိုစောထုကအခုလိုပြောပြပါတယ်
။ဒီဝေါ်ဘက်ကထလာတဲ့ဟာမှာကျွန်တော်တို့ဒီမြေမော့7နာရီကျော်မှဖြစ်တာ။ KNL နေရနေပြီးတော့ဒီကင်းစပိုးကြီးပါမော့အင်းမိုးကြီးကအဝင်နားလေးမှာမှခြုံခိုပြီးတော့တိုက်ခိုက်တာမှတမဟာဒီတိုက်ရင်၃ပေါ့နော်မအဲ့ဒါကြတော့တိုက်ရင်၃ပတ်ကနေတိုက်တာမှတိုက်ရင်၃တော့နေပြီးတော့ခြုံခုတိုက်ခိုက်တာမှခတ်ထွက်လာတဲ့ခါကျတော့အဲ့ခတ်ထွက်လာတဲ့ချိန်မှန်းကုန်တောင်းရဲ့ကြီးရွာအုံနားလေးမှာထပ်ပြီးတော့ကျင်းတမဟာဒီတိုက်ရင်နှစ်ခွဲနှစ်ကနေပြီးတော့ဘီမီပြည်သူ့ကွယ်ရေးအဖွဲ့ပေါ့နော်မပါသဖားနဲ့ပူပေါင်းပြီးတော့ခတ်တနိုင်ရေးဆက်နှစ်မှာပိုင်းဆွဲနေလူကားမျက်ပြည့်ပြည့်သွားတယ်ပေါ့မဒီရောတော့မှတနိုင်ငါးဆင့်မှမှသူတို့ဖတ်ထွက်လာတဲ့ရင်မျက်ကိုပြီးရင်အထွတ်တောင်ကလေးကြီးရွာနာမှာထက်မှန်မိုင်းဆွဲတိုက်ခိုက်တာကတော့အနည်းငယ်သာပဲဖြစ်နေမှာမကျင်ကြီးကြီးပေါ့နော်ပြီးရင်မှတော့တိုက်တာကတိုက်ထူပါတော့တစ်ချိန်မှာအလုံးစုစုပေါင်းပေါင်းစုံလာတော့
ဒေသခံတွေပြောတာကတော့မေလ10ရက်နေ့မနေ့ကတည်းကပဲခူးတိုင်းဝေါ်မြို့ကနေထွက်လာတဲ့စစ်ကောင်စီကစစ်သည်ကျော်ပါတဲ့ရင်နန်းကြီးဟာမွန်ပြည်နယ်ထဲမှာကရင်မျိုးသားလွတ်မြောက်ရေးတပ်နဲ့ပူပေါင်းတပ်တွေရဲ့ခြုံခိုတိုက်ခိုက်မှုတွေခံခဲ့ရတယ်လို့ဆိုပါတယ်။မိုင်းခွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်ကောင်စီရင်နန်းတွေအပြည့်စည်ရှိတယ်လို့လည်း KNU ဘက်ကပြောပါတယ်။စစ်ကောင်စီဘက်ကတော့အခုလိုမျိုးစစ်ရင်နန်းတွေတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်လာတွေတော့မရှိသေးပါဘူး။ ဟောကြိုက်ထုတ်ကလမဘော်မှာစစ်ကောင်စီတပ်တွေနဲ့ကယန်ယူတပ်တွေဟာမကြာခဏပြစ်ခတ်မှုတွေလည်းရှိနေပါတယ်ဒီလဇန်နုံးကလည်းစစ်ကောင်စီတွေတက်ဆွဲထားတဲ့အင်ကဘိုကျေးဝါကကင်းစကန်တစ်ခုကိုကယန်ယူဘက်ကတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်ပြီးခဲ့တဲ့မလာတုန်းကတော့တပ်မတစ်ထိန်းချုပ်နယ်မြေတွင်စစ်ကောင်စီတက်ဆွဲထားတဲ့၄ကီနဲ့ဝင်းသာပန်စခန်းတွေကိုဖယ်ရှားပေးဖို့ ကရင်မျိုးသားကာကွယ်ရေးတပ်ခန်းဒီကိုဘက်ကတောင်းဆိုခဲ့ပြီးမဲ့ဖယ်ရှားပေးတာမရှိဘဲစီးရဲရတင်းမာလာခဲ့ပြီးစစ်ကောင်စီနဲ့နယ်ကြားဆောင်တပ်တွေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာ၄ချောင်းကနေဘုံးကျဲတိုက်ခိုက်မှုတွေလုပ်ခဲ့တာပါ၄ချောင်းတိုက်ခိုက်မှုတွေနဲ့ရွာတွေကိုလက်နက်ကြီးကြီးစံတွေစက်ရောက်တဲ့အတွက်မော်နဲ့ကရင်ပြည်နယ်နယ်စပ်ကကျေးရွာပေါင်း၁၀ရွာလောက်ကဒေသခံ ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီမြို့မှာဆက်တက်နိုင်ကြကြမှာဖြစ်တာဖြစ်ပါတယ်ရှင်။
ပကိုးတိုင်းဝေါ်မြူနယ်ကနေထွက်လာတဲ့စစ်ကောင်စီရင်နှန်းကိုတုံးချိန်တိုင်တိုင်မိုင်းခွဲတိုက်ခိုက်ခံရတဲ့အကြောင်းသတင်းမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ရှမ်းပြည်နယ်မုံကိုဒေသကစစ်ဆောင်ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေအခက်အခဲတွေအကြောင်းကိုတင်ပြပေးကြပါမယ်။မိုးရင်းကာလဖြစ်လို့လမ်းခီးအခက်အခဲနောက်ပြီးတော့အစစ်ဆေးတွေကများလာကြောင်းရှမ်းပြည်နယ်မ
ဒီအစားငွေကြေးထောက်ပံ့ပေးနေရပါတယ်မွန်ဂိုမျိုးကဆစ်ဆောင်ဒုက္ခတွေတွေအခြေအနေရန်ကုန်ကပေးပို့ထားတဲ့တရင်ကိုတန်းညုံပြပြပေးပါရှင်စစ်ကောင်စီတပ်နဲ့
တခြားဆွေးနွေးမှုတွေအဖွဲ့စည်းအန်ဂျီအိုတွေမြောက်ပါတိုင်းအသင်းဖွဲ့တွေကဆန်စန်းလေးခါနဲ့အခြားသုံးဆောင်တွေကကူညီထောက်ပံ့ခဲ့တာရှိပေမဲ့ဒီလပိုင်းမှာတော့ကူညီထောက်ပံ့တဲ့အဖွဲ့စည်းတွေနည်းလာပါတယ်ဒါလိုမျိုးထောက်ပံ့တွေညှော်နေလာတာနဲ့မိုးရင်ကာလသွားလာရဲ့အခက်အခဲမှုတွေကြောင့်လာမဲ့လာတွေမှာတော့ဆန်အခက်အခဲနဲ့ရင်ဆိုင်ရနိုင်တဲ့ကြောင်းဒေသတွင်းဆစ်ဆောင်တွေကိုကူ
ားဒီအဲငွေကြီးပဲသူတို့တဏ္ဍာရီကတည်းကကူညီမယ်လို့တော့ပြောတယ်။ကျွန်တော်ထင်တာအရင်တော့တိတိယောက်အကြီးတော့စိတ်မကူညီပြနိုင်ဘူးနဲ့တွေ့တယ်။အခုလည်းမိုးကလည်းကြံကြလာပြီနော်။ဒီတိတိတော့ဟာအဆန်းအခက်ခဲတွေကရှိကောင်းရှိနိုင်တယ်
အချာကူညီအဖွဲ့စည်းကတာဝန်ရှိသူတူကလည်းမွန်ဂိုကိုစနေရခပို့ဆောင်ရေးအတွက်ကြုံတွေ့နေရတဲ့ခက်ခဲကိုခုလိုပြောပြပါရစေ
။ဒီခေါ်ပို့ရင်ခက်ခဲရတာအန်တန်တဲ့ခါကျတော့ခုမူတင်နေရှိတဲ့ခါကျတော့အဲဒီကလန်စင်ကြီးရရှိရပြီးစစ်ကြီးရှိရအဲဒါဆန်တင်ပြီးဆိုတော့ပူကြီးချင်တာပေါ့နော်။ဆန်နေနေနေတဲ့ဆိုတော့ကြောက်ရရနော်။ဒီပို့ဆောင်စည်းပြီးကြည့်ရပေါ့။စီရရန်ဒီတက်တော့လေ။
အဓိကအချက်ကတော့ကုကံဖွဲ့ရိခာမရအောင်လို့စစ်ကောင်စီဘက်ကပိတ်ပင်တာဖြစ်နိုင်တဲ့အကြောင်းသုံးသပ်ကြပါရစေ။စနေရိခာမထောက်ပံ့တာ3လလောက်ရှိပြီဖြစ်ကြောင်းနဲ့ WFP ကမ္ဘာစနေရိခာဖွဲ့ကလူတအူးကိုတလရိခာဖို့3000ငွေပေးထားပြီးတော့အပြင်ကနေစံကိုဝယ်စားနေရတဲ့အကြောင်းမွန်ဂိုမျိုးပေါ်ရောက်တဲ့ဆစ်ရှောင်းတူကပြောပါရစေ။သူ
များမတူးတော့မသေးတော့ဆိုအကြေပေါ်တော့ကွာသူဝယ်စားနေတာပေါ့နော်သူပါနဲ့ WFP ကလည်းအဲ့ဒီဆိုတော့တလားအခါတော့သူကပတ်စံနဲ့ဆက်လို့နိုင်ဆိုင်အမှုလို့လည်းဖတ်ပန်းလို့ပြင်ရတာပေါ့တော့အဲ့ဒါကလည်းစံဝဲပြီးတော့စတာပေါ့အဲ့ဒီပေါ့ဟုတ်တလားတစ်ခါလည်းပုံမှန်ရပါတယ်ဟုတ်မှန်တယ်ကစမှာဆိုတော့လုံးလုံးမသိမရှိပါဘူးပေါ့တော့ပတ်စံနဲ့ပပစားတာမျိုးစံဝဲစတာပေါ့
ဘုံကုံမျိုးကိုပြင်ပစံသေးမှုပိတ်ပင်ထားတာပြင်ကျုပ်နိုင်ငံဘက်ကလည်းတင်သွင်းလို့မရတာကြောင့်ဒေသထွက်စံကိုပဲအဓိကရှာဖွေဝယ်ယူနေကြရတယ်လို့လည်းပြောပါတယ်လက်ရှိချိန်မှာတော့စစ်ရှောင်ပြည်သူ900ကျော်ဟာဘုံကုံမျိုးပေါ်မှာရှိတဲ့ဘုံကြီးကျောင်းနဲ့ဖျားကျောင်းတွေမှာဖွင့်ထားတဲ့ဒုက္ခသည်စခန်း9ခုမှာနေထိုင်နေကြရပါတယ်ဒီလပိုင်းတွေအတွင်းမွန်ဂိုဒေသဘက်မှာတိုက်ပွဲဖြစ်ပွားတာငြင်းသက်နေပေမဲ့မိုးပေါ်ဘက်မှာတိုက်ပွဲတွေဖြစ်နေသလိုပဲဒေသအတွင်းစီးရဲတက်မှမှုတွေဆက်ပြီးတော့ရှိနေတာကြောင့်စစ်ပြေဒုက္ခသည်တွေဟာနေရမပြနိုင်ပဲရှိနေပါတယ်ခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဘက်ကအခြေအနေကိုကိုသားညီမပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်နေနေနဲ့ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်ခဲ့တဲ့အစီအစဉ်လေးနဲ့ပတ်သက်လို့စာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bami@voanews.com ကိုပေးပို့နိုင်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ခန်းနာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။သတင်းမှတ်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လ က်ဖြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိန်ဆနားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flex application ကိုကြောင်းလို့ရယူပါ
VOA American အတန်ရဲ့မြန်မာဘာသာထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ည9:00နာရီကနေ 10:00 နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေနဲ့သတင်းပေးပို့ချက်တချို့တင်ဆက်ပေးဖို့ရှိပါတယ်။အရင်ဆုံးတော့ဒီပြည်တွင်းဗန်စီရင်ကဒီကိုနိုင်ငံသားငွေရောက်မလာတဲ့ကုမ္ပဏီတွေကိုဗဟိုဘဏ်ကနေအမြင်မဲ့စီရင်ထည့်သွင်းလိုက်တဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါတယ်။ကုန်စည်တင်ပို့ပြီးတော့6လအတွင်းပြည်တွင်းဗန်စီရင်တွေကိုနိုင်ငံသားငွေတွေရောက်မလာတဲ့ကုမ္ပဏီ158ခုကိုဗဟိုဘဏ်ကအမြင်မဲ့စီရင်ထည့်သွင်းလိုက်ပါတယ်။ဒီလိုအမြင်မဲ့စီရင်ထည့်သွင်းခံထားရတဲ့ကုမ္ပဏီတွေဘက်ကတော့နောက်ကျောင်းပြန်ပြီးတော့နှစ်ကာလကြာတုန်းကရခဲ့တဲ့နိုင်ငံသားငွေတွေအပေါ်မှာပြဋ္ဌာန်းတာကမဖြစ်သင့်ဘူးဆိုပြီးတုံ့ပြန်ကြပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းမက်ခင်ဖြူထွေးပြောပြပေးပါရှင်
။ပြပောက်ကိုကုန်စည်တင်ပို့နေတဲ့ကုမ္ပဏီတွေအနေနဲ့တင်ပို့တင်တဲ့နေ့ကစပြီး6လအတွင်းသူတို့ရဲ့ဗန်စီရင်တွေကိုနိုင်ငံသား3ွေဝင်ရောက်ရမယ်လို့တီစဲနိုင်ငံသား3ွေစီမံခန့်ခွဲမှုဥပဒေမှာပါရှိပါတယ်။ပြီးခဲ့တဲ့2016 2019 2018ခုနှစ်တွေတုန်းကပို့ကုန်တင်ပို့ခဲ့တဲ့လုပ်ငန်းရှင်တွေကိုဘိုးဘဏ်ကခေါ်ယူစီးရင်ရှင်းခဲ့ပြီးအဲ့ဒီထဲကဥပဒေပါပြဋ္ဌာန်းချက်ချိုးဖောက်တဲ့ကုမ္ပဏီတွေကိုအမြင်မဲ့စီးရင်ထည့်သွင်းလိုက်တာပါ။အမြင်မဲ့စီးရင်ထည့်ခံထားရတဲ့ကုမ္ပဏီတခုကတော့အခုလိုအေးအေးဆောင်ရွက်တာဟာမဖြစ်သင့်ဘူးလို့ပြောပါတယ်
။သူတို့ဆက်ပြီးတော့ action ယူတာတွေကတော့2019 16 17 19အဲ့ဒီနှစ်တွေကိုနောက်ကျောင်းပြန်ပြီးလုပ်တာပါနော်။နောက်ကျောင်းပြန်ပြီးလုပ်တော့ကုမ္ပဏီများစုကလည်းဟိုမဖြေရှင်းနိုင်ဘူးလေ။မဖြေရှင်းနိုင်ဘူးဆိုတာဒီဟာတွေကလည်းအရင်တော့ဒီတိုင်းပဲလုပ်လာနေကြပါဘူး။အမှန်တော့ဖြစ်သင့်တာကငကူတော့လည်းအဲ့လိုပဲအများစုကဟိုဒီတိုင်းပဲ export တွေပို့နေကြတာပေါ့နော်။ပို့နေကြတာဖြစ်တဲ့အတွက်သူတို့အနေနဲ့ဒီလိုမျိုးလှုပ်ရှင်တယ်ဆိုလို့ရှိရင်တော့ဘယ်နှစ်ခုနှစ်ဘယ်နှစ်လပိုင်းကဆပြီးတော့ပို့တဲ့ပို့ကုန်မှန်မရဘူးနိုင်ငံသားဝင်ဝင်မှပို့ဝင်ပြုတ်မယ်ဆိုပြီးတော့သူတို့အနေနဲ့ဖြစ်တဲ့လားပေါ့နော
်နှစ်ကာလကြာပြီးမှအခုလိုဘိုးဘဏ်အနေနဲ့လှုပ်ဆောင်လိုက်တာဟာပို့ကုန်လုပ်ငန်းတွေအပေါ်အခက်တွေ့စေတယ်လို့ကုန်တယ်တချို့ကလည်းပြောပါတယ်2016 2018ခုနှစ်တွေတုန်းကပို့ကုန်တင်ပို့ခဲ့ပြီးပြည်တွင်းဗန်စီရင်တဲ့နိုင်ငံသားငွေဝင်ရောက်ဖို့ခြံတဲ့ကုမ္ပဏီ158ခုကိုနိုင်ငံသား3ငွေစီမံခန့်ခွဲမှုဥပဒေပုံမှား42ကာဂျီနဲ့ဘိုးဘဏ်ကအရေးယူထားတာပါ။
ဟိုရှေ့ဝေဒနီရဟာလေးလောက်တာအကုန်ကမောက်ကမောက်ရေးပြီးဘယ်သူမှအကောင်းကျိုးမရှိဘူးပေါ့နော်။2016 2019ဟာလေးဆိုတော့ဘယ်တော့ဝေးနေပြီလဲဆိုတော့
ငွေစည်းဝင်ဖို့ခြံတဲ့ကုမ္ပဏီတွေကိုသူတို့ရဲ့ဗန်စီရင်နဲ့နိုင်ငံသား3ငွေမပြတ်မကွက်ပြန်လည်ထည့်သွင်းစေဖို့အတွက်သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတွဲဆုံဆွေးနွေးကြတွေလုပ်ခဲ့တယ်လို့ဘိုးဘဏ်ကထုတ်ပြန်ထားပါတယ်။ကုမ္ပဏီတွေဘက်ကတိကျစနဲ့ပတ်သက်ပြီးတော့2021ခုနှစ်နှစ်ကုန်ပိုင်းလောက်မှာအွန်လိုင်းတွဲဆုံဆွေးနွေးမှုလုပ်ခဲ့ပြီးအခုလိုအရေးယူတဲ့အခြေအနေထိရောက်ခဲ့တယ်လို့ကုမ္ပဏီတို့ကပြောပါတယ်။ညီနိုင်ဆွေးနွေးမှုတစုံတရာမရှိခဲ့ပဲအခုလိုလုပ်ငန်းတွေအပေါ်အမြင်မဲ့ဆင်းထက်လိုက်တဲ့အထိအရေးယူတာဟာပြင်းထန်လွန်းတယ်လို့ပို့ကုန်တင်ပို့သူတို့ကလည်းပြောပါတယ
်။ဟိုအတနာခံစားတွေကတော့ကျွန်တော်ထင်ထားတယ်။တင်ထားပြီးမဲ့လည်းဒီဘက်ကလက်ခံနိုင်တဲ့အနေအထားမရှိလို့လည်းလက်ဆက်တော့ကျွန်တော်တို့အမေကြီးကိုလုပ်နေတာဆိုတော့ကျွန်တော်တို့လည်းအခွန်ကောက်ချင်တဲ့တင်လည်းကောက်လိုက်ပေါ့ဒီကုမ္ပဏီကိုဘယ်လိုလုပ်ကြရလဲနည်းနည်းရင်းဆိုင်နိုင်လို့ရှင်းတော့
အမြင်မဲ့စီးထက်သွင်းခံထားတဲ့ကုမ္ပဏီတွေအနေနဲ့လုပ်ငန်းတွေရပ်ထားရပြီးတင်ပို့ဖို့ခြံတဲ့ကုန်ပစ္စည်းတွေလည်းတချို့ကုမ္ပဏီတွေမှာကျန်နေပါသေးတယ်လုပ်ငန်းတွေရပ်ထားတဲ့အထိအေးအေးယူတာထက်ကျန်ငွေကောက်ခံပြီးဒီအပေါ်မှာအေးအေးယူမယ်ဆိုရင်အခုချိန်မှာလုပ်ငန်းတွေရပ်ထားတဲ့ကုမ္ပဏီတရားကျော်အတွက်အဆင်ပြေနိုင်တယ်လို့ကုန်တယ်တူကပြောပါတယ်
ကျွန်တော်တို့ညှိနှိုင်းရတာပါမှမရှိဘူး။ဒီချို့ကုမ္ပဏီတွေဆိုပြတော့မရှိဘူး။ခင်ဗျာကျွန်တော်တို့ညဟိုသူတို့ဘန်ချက်ချက်သဘောမျိုးသူတို့ပြန်ကောက်ချင်နေဆိုရင်ကျွန်တော်တို့ဆောင်ပေးလို့ရတယ်။လက်တော့နေနဲ့ကျွန်တော်တို့ဒေါ်လာကင်ခံဝင်လည်းမရှိတော့ကျွန်တော်တို့ကတင်ပို့ပါမှပဲပေဒေါ်လာမှရှာရရှာပြီးတင်လို့အဆင်မပြေဘူး
။ပို့ကုန်တင်ပို့သူတွေအနေနဲ့သတ်မှတ်ထားတဲ့ကာလအတွင်းမှာပို့ကုန်ရောင်းဝယ်အားလုံးကိုပြည်တွင်းဗန်စင်တဲ့နိုင်ငံသား3ဝင်နဲ့ထည့်သွင်းဖို့ပြတ်ကွက်မယ်ဆိုရင်နိုင်ငံသား3ဝင်စီမံခန့်ခွဲမှုဥပဒေပုံမှ42ကာဂျီအရတစ်နှစ်ထက်မပိုတဲ့ထောင်နဲ့ဒါမှမဟုတ်ငွေနဲ့ချမှတ်နိုင်တယ်လို့ပြတန်းထားပါတယ်။မြန်မာနိုင်ငံဘိုဘန်ကတော့ပုံမှ42ကာဂျီနဲ့အခုကုမ္ပဏီ158ခုကိုအမြင်မဲ့စည်းရင်သွင်းအရေးယူထားပြီးတော့နောက်ထပ်ပို့ကုန်ရောင်းဝယ်ဝင်ရောက်ဖို့ခြံတဲ့ကုမ္ပဏီတွေကိုလည်းဆက်ပြီးအရေးယူဆောင်ရွက်သွားမယ်လို့ထုတ်ပြန်ထားပါတယ်ရှင်။
ကုန်စည်တင်ပို့ပြီးတော့6လအတွင်းပြည်တွင်းဗန်စီရင်တွေကိုနိုင်ငံသားငွေရောက်မလာတဲ့ကုမ္ပဏီ158ခုကိုဗဟိုဘဏ်ကနေအမြင်မဲ့စီရင်တင်သွင်းလိုက်တဲ့အကြောင်းသတင်းမက်ခင်ဖြူထွေးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီချက်နဲ့မြန်မာအလုပ်သမားတွေကိုထိုင်းဘက်ကိုဆင်လွတ်ပေးနေတဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်။
ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီမှုနဲ့မြန်မာဘက်ကMOU လုပ်တာအယောက်200နှစ်ရက်နဲ့80ကျော်ကိုမြဝတီမဲဆောက်နေဆက်ကနေဒီကနေ့မေလ၁၀ရက်နေ့မှာစပြီးတော့ဆီလွတ်လိုက်ပါတယ်။ဒါဟာကရော့ကကိုဗစ်
လုံးတမနှစ်ရက်80ကျော်ကိုကရင်ပြည်နယ်မြဝတီဘက်ကနေထိုင်းနိုင်ငံမဲဆောက်ဘက်ကိုဒီကနေ့မှလွှဲပြောင်းပေးလိုက်ပြီလို့မြန်မာအလုံးတမရေးရဌာနရဲ့အမြင်နဲ့အတွင်းဝင်ဥညွင့်ဝင်းကဗီအိုကိုပြောပါတယ်။မှန်ပါတယ်ခင်ဗျာဒါဒီနေ့ဟိုကာလမှာဟိုမိုးရွာပြီးကျွန်တော်တို့ဒါထိုင်းနဲ့နေနိုင်ပြီးစပြီးတော့ပို့ပါတော့။နောက်လည်းကနေပြောတဲ့ဒေါက်ရှောက်ကျွန်တော်တို့တောင်းဖို့ရှိပါတယ်။ထ
ိုင်းနိုင်ငံမဲဆောက်မြို့မှာရှိတဲ့မြန်မာအလုံသမားတန်အရာရှိရုံးကတော့ဒီနေ့ထိုင်းကိုရောက်လာတဲ့မြန်မာ MOU လုံသား288ယောက်ရှိတယ်လို့ထုတ်ပြန်ထားပါတယ်သူတို့အားလုံးဟာ Panus Poultry Group ရဲ့ကြက်သားထုတ်လုပ်ရေးအလုပ်ရုံမှာလုပ်ကင်ရမှာပါ2021ခုနှစ်ကိုဗစ်ကပ်ရောဂါကာလမှာထိုင်းရောက်ပြီးပလုံသားအများစုနေရပ်ပြောင်းကြလို့ထိုင်းမှာလုံသားလိုအပ်ချက်များနေပါတယ်ဒီလိုအပ်ချက်ကိုဖြည့်နိုင်ဖို့အတွက်အိမ်နီးချင်းမြန်မာနိုင်ငံဘက်ကနေလုံသားအများအပြားကိုခေါ်သွင်းနေရတာပါမြန်မာနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါနဲ့စစ်အာဏာသိမ်းမှုကြောင့်စီးပွားရေးချွတ်ချုံကြနေပြီးထိုင်းကိုတရားမဝင်အလုပ်သွားလုပ်သူတွေတဖြည်းဖြည်းများလာပါတယ်အလုပ်လုပ်ကင်ဖို့အတွက်ထိုင်းနယ်စပ်ကိုတရားမဝင်ဖျက်ချော်ရင်းဖမ်းဆီးခံရသူမြန်မာတွေလည်းနေတိုင်းနှိပါရှိနေပါတယ်အလုပ်တစ်ခုရဖို့ထိုင်းမှာလုံနေရပေမဲ့ဝင်ငွေကတော့ကုန်ကျစရိတ်နဲ့စူးမိဆောင်းမိတိတ်မဖြစ်ဘူးလို့ဗန်ကောက်မြို့စမုတ်စခွန်မှာအလုပ်လုပ်နေတဲ့မြန်မာလုပ်သားတူက VOA ကိုပြောပါတယ်
အဲ့ဒီတော့အများကြီးရောလားအရင်ဒီမှာပေါ်သားတဲ့အများကြီးရှိတော့တော့ဒီကနေ့အမှတ်လို့ရှိရင်အမှတ်ကြီးဆိုတာလည်းလင်ကန်ကူလည်းဒီလိုကိုယ်တိုင်ပတ်သက်ရတဲ့သွားပိုင်းဆက်ချက်ဖြစ်လဲဆိုတော့ညီကြီးမှလို့ညီကြီးမှတော်တော်လေးပြည်နေကြတော့ဒီလိုပြည်လို့လာလာကြီးကြတော့လည်းဘာမှမဟုတ်ဘူးနော်အဲ့တော့ဒီကနေ့ကကိုယ်သားတို့ခရောက်ဆိုင်ဒီမှာဒီလိုပြန်လွှဲပြရတယ်အလိုပဲတော့အလိုပဲဖြစ်ကြတော့
တရားမဝင်အလုပ်လုပ်နေရတဲ့မြန်မာလုပ်သားတဦးအနေနဲ့တလကိုပြန်ပြလာစားငွေမြန်မာဝင်နေဆိုရင်ကြက်6သိန်းလောက်ရပြီးတော့တဝက်လောက်ပဲစုဆောင်းမိတယ်လို့သူကပြောပါတယ်မြန်မာကနေတရားဝင်လုံသားတောင်းတဲ့ချီခေါ်ယူသွားမယ်လို့ထိုင်းဘက်ကမြန်မာအလုပ်ကင်ရှာဖွေရေးအေဂျင်စီတွေကိုမကြသေးခင်ကကန့်လန့်ခဲ့တာပါမြန်မာဘက်ကတော့ခဏဦးနေနဲ့လုံသား2000လောက်စပြီးပို့ဖို့ပြင်ဆင်ထားတယ်လို့လူထိတ်မိုးပီပအလုပ်ကင်ရှာဖွေရေးအေဂျင်စီက VOA ကိုပြောပါတယ် MOU လုံသားတွေစေလွတ်ဖို့အတွက်မြန်မာအလုတ်ကင်ရှာဖွေရေးအေဂျင်စီ12ခုကလုတ်ကင်ခွင့်ရထားပါတယ်။ထိုင်းဘက်ကတရားဝင်လုတ်သားအများပြလိုအပ်နေပေမဲ့လည်းထိုင်းလုပ်ငန်းတွေရဲ့အချက်လက်ကိုစစ်ဆေးရတာတချို့စက်ရုံတွေကအသစ်ဖြစ်နေတာတွေကြောင့်ဒါတွေကိုစီစစ်ဖို့အချိန်ကြန့်ကြာနေတယ်လို့အေဂျင်စီတချို့ကပြောပါတယ်ခင်ဗျာ
။ထိုင်းမြန်မာနှစ်နိုင်ငံသဘောတူညီချက်နဲ့မြန်မာအလုတ်သမား280ကျော်ထိုင်းဘက်ကိုပထမဆုံးဆီလွတ်တဲ့အကြောင်းသတင်းကိုငင်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာသတင်းမီဒီယာလောကအပေါ်ဒီဆိုရှယ်မီဒီယာတွေရဲ့ရိုက်ခတ်တက်ရောက်မှုတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ဆိုရှယ်မီဒီယာတွေထွန်းကားလာတာနဲ့အတူအနေရရှိတဲ့ဝါဒဖြန့်ချီမှုတွေရှင်တန်ကြီးထွားလာတဲ့အကျိုးဆက်ဟာသတင်းမီဒီယာလောကကိုတိုက်ခိုက်ချင်းချောင်းနေတဲ့အကြောင်းနိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာကပြောဆိုခဲ့ပါတယ်။ဒါ့အပြင်သတင်းသမားတွေအနေနဲ့လူထုကိုသတင်းတွေတင်ပြတဲ့နေရာမှာလည်းအခက်အခဲတွေရှိလာနေတယ်လို့မြန်မာသတင်းသမားတဦးကလည်း VOA ကိုပြောပါတယ်။ဒီကနေ့ခေတ်ဆိုရှယ်မီဒီယာထွန်းကားလာတဲ့အပေါ်သတင်းမီဒီယာလောကကိုဘလို့ရိုက်ခတ်မှုတွေရှိနေပါသလဲဆိုတာကိုတော့မယင်ချင်းနိုင်ကစူးစီးတင်ပြပေးထားပါတယ်ရှင
်။ဒီကနေ့ကဘာတဝန်းကသတင်းမီဒီယာသမားတွေရဲ့အခြေအနေဆိုးရွားနေချိန်မှာအထူးသဖြင့်သတင်းဖြန့်ချီတဲ့အပိုင်းမှာတိတိတသားထင်ထင်ရှားရှားပြောင်းလဲလာတဲ့အပေါ်သတင်းသမားတွေတိုက်ခိုက်ချင်းချောက်ခံရတာဖြစ်တယ်လို့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက်မာရီယာရက်ဆာက AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောကြားခဲ့တာပါ။ဆိုရှယ်မီဒီယာတွေဟာအခြေအနေမှန်အချက်လက်တွေကိုညင်းပယ်ပြီးဝါဒဖြန့်ချီဖို့ပုံမိုလွယ်ကူစေတယ်လို့သမိုင်းပြည့်ရမှန်တွေကိုပြောင်းလဲစေတဲ့အခြေအနေကိုပြီးခဲ့တဲ့မေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အဖြစ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာပြုလုပ်တဲ့အထိမ်းအမှတ်အခမ်းအနားကိုတက်ရောက်လာတဲ့မာရီယာရက်ဆာက AFP သတင်းဌာနကိုမိမောင်းထိုးပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်နိုင်ငံရဲ့သမရရွေးကောက်ပွဲအခြေအနေကိုသူကဥပမာပေးပြောဆိုရမှာလက်ရှိမဲအရေးအတွက်အပြတ်အသတ်အသာရနေတဲ့က Kwelundu Anashin, Ferdinand Marcos Yetta, Ferdinand Bumbo Marcos Jr. Ha, Rikabwe Mdangin Rega, Nayabu Sindit Tinida Chinigu Taupia Bavare. Luke Ye Chopamurima, Nemezone, Jojagere, Tupagin, Anashin Hong, Ferdinand Marcos Lette, and Ninneseja, Ochokere Gala Dream, a Chimpia Chasamu, Tapiamune, a Cha Lue Tonsamuri Shigeraba. A cool tapitu, Marcos Jr. Garo, Rikabwego, Pimet Tabi, social media platfongo, a don chageyama, a Timmy Lema Zere, a two young postry, a chella drigo, Tianwe, Ramogedi, D. Dwelle, a Jumiadri Yashigejan, Philippine Rikabwe, Sanchini, Yepet Puesiriga, Wipangejabare. Social media rima, Rikabwe Sanya, Wara Pianchimu, Lotian Drinine, Ramogere, Chini Nepetalu, Philippine Rikabwego, Sanchini, Mahame Pue, Tisek Dog PHGA, Pamaka Richard Kanga, AFI Drintanago, Kulu Piovare.
I think this information is playing a very big role in terms of manipulation.
Nati Dugo, let Abu Mahomaman, Lotandreha, Alone Jimare Kanganagani Pawini, Lujman Yamare. Dilo Lotan at the Renry Teleni Rago, Luam Yaga, the Rimabu Mizabao. Dadao, Athena, and Yuizet Amyamaho Dedra, Lure, Lula Quingo, Luya Kayare, Atenica, One Asia Gaumare.
Marcos Jr. Ha, Tamara Rika Pue address, the gas at Topuerima, Bawin Piosu Bone, why in the Rindau de Megun Rigu, Piso Bo, Nisu Gere, Chaku, Philippine the Rindau, Restoga, Taupia Piosu Gavare, Dabi Marcos Jr. Ha, social media ma, Tuye, Gubai Pia, Zalandrigu Panditi, Lu Miajai, Wara Pianchide, Post Jugube, Dingabi, the Rindamari Baga, Chella Mamaman, Mamian Songzan Wingu, Lilu Sugare Lusuare. Daha social media ye, tetana, aneje tetelu, resagat yovare. Dajao, dilo, senko murigu, yinsayare kama, the insane zintinyaye dawiha, alongu, yeji lajang, duga, AFP, the rintanagu, kulu yovare.
I think we have no choice but to do our jobs. The mission of journalism is more important.
Tamaru, loyame, loga, lubi, the cha, yuichesia, mashibulu, tamatimare. Diganeke, the rintinyaye dawiha, bedonga, ne, mamaduao. ပေါ်ပြီးတော့အရေးကြီးနေပြီးတော့ကျမတို့သတင်းသမားတွေအနေနဲ့ပြဿနာတွေပိုပြီးကြီးထွားမသွားအောင်စူးစမ်းနေရတာပါဒီနေရာမှာအစိုးရတွေနောက်အခြားအစိုးရမဟုတ်တဲ့ NGO
လက်ရှိဆီယနာတင်ခံထားတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့ဆိုရှယ်မီဒီယာတွေကြောင့်သတင်းသမားတွေအနေနဲ့သတင်းတင်ဆက်တဲ့အခါအခက်အခဲစိန်ခေါ်မှုတွေရှိလာတဲ့အချိန်တွေကိုကမာရွတ်သတင်းမီဒီယာတီထောင်သူကိုနေတန်မောင်ကပြောရေးကိုခုလိုပြောပါတယ်။ကျွန်တော်ဒီ22ရာစုမှာဒီမီဒီယာရဲ့ဟိုအခင်းကြီးနဲ့ရေးကြီးကြောင်းကြီးကပြောင်းသွားတယ်။လူတို့ကကျွန်တော်တို့သတင်းမီဒီယာတွေရဲ့ အက်တီတိုရီယယ်2စီရာစာသူတို့တယောက်ချင်းစီမေးခွန်းထုတ်တာလေဆိုတော့လူများစုဖြစ်ဖြစ်မယ်လူနည်းစုဖြစ်ဖြစ်မယ်ဘယ်လိုပဲမေးခွန်းထုတ်ထုတ်ကိုယ်ကိုင်ဆွဲထားတဲ့ကျင့်ဝတ်ကခိုင်မာနေတယ်ဆိုရင်ဒီမေးခွန်းထုတ်တဲ့ကိစ္စကြီးအချိန်တိုင်းပျောက်သွားပါပဲဒါပေမဲ့ကိုကယက်တီချက်နိုင်ငံရေးပေါ့နော်နိုင်ငံရေးရယက်တီလူတို့ကမြန်မာပြည်လူတို့ကတခြားလုံးသတင်းမီဒီယာကိုမယုံ ယုံမှုဆိုတာကဘာကြောင့်လဲဆိုတော့သတင်းမီဒီယာတွေကပရိုပဂန်ဒါ2စီဖြစ်နေတယ်တနည်းကိုစက္ကမနဲ့နိုင်ဝက်လောက်နဲ့နိုင်ငံတကာမှာပါဖြစ်နေလဲဒီမှာမှာဖြစ်နေလို့ကြီးပြင်းလာတဲ့သတင်းယူတဲ့ပြည်သူတို့ကြီးကတကယ်ကိုခိုင်မှာရှိတယ်။အဲဒီဘက်ကမှာတော့ညူဂျန်နရေးရှင်းတွေပေါ့ဂျန်စီတွေပေါ့ဂျန်စီတွေလည်းဒီမှာဒီဂျစ်တယ်2စီရှိတဲ့အခါမှာကျွန်တော်တို့ရေးချင်တာရေးပြောချင်တာပြောနေကြ။ Di tadin ni ku analytical bag pobi pagi sah, pobi yuru ku pobi senza nai sini. Acha la di pambu biar ni yau yau la. Aini yau majunai no, dulu a puni mandarin media ye tuju kerongju doai. So dulu ni mah tadin presentation atain ku di tapu kau ni presentation no piola nai ni kah mandarin media dulu ni cemil yo jadi ku yang kena. Ada mandarin media ya pungan piola. Storytelling or Luru na Luru Pucha in my storytelling. Mapiana, you know, Chanotene, Luru did the game, Tin Sate Posa Maro, ခက်ခဲတွေသင်ခေါ်မှုတွေအများကြီးရှိနေမှာတဲ့။အဲကျွန်တော်တို့ကဒီ landscape ဒီ change နေတာကို adapt လုပ်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။
social media လောကမှာဥပဒေမဲ့ဖြစ်နေတဲ့အခြေအနေကို Nobel ငြိမ်းချမ်းရေးဆုရှင်ဖိလစ်ပိုင်သတင်းတောက် Maria Ressa ကထောက်ပြခဲ့တဲ့အပြင်ဤပညာတိုးတက်ပြောင်းလဲမှုဖြစ်တဲ့ algorithm ဆိုတဲ့ကွန်ပျူတာအချက်လက်စနစ်ကြောင့်အမျက်ဒေါသထွက်မှုအမုန်းပွားစေတဲ့ညှဉ်းပန်းမှုတွေကိုအားပေးတဲ့ post တွေကြောင့်လည်းသတင်းသမားတွေပေါ်တိုက်ခိုက်ခြိမ်းခြောက်မှုတွေဟာပိုးပြီးအကာအကွယ်မဲ့စေတယ်လို့သူကပြောကြားခဲ့ပါတယ်ရှင်။
social media တွေထွန်းကားလာတဲ့အပေါ်သတင်းမီဒီယာတွေကိုရိုက်ခတ်မှုတွေရှိလာတဲ့အကြောင်းမယင်ချင်းနိုင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုတင်ပြပါမယ်။အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေတည်ရသားဖျက်ချခွင့်အခွင့်အရေးကိုဖက်ဒရယ်ဥပဒေတရက်အဖြစ်ပြဋ္ဌာန်းနိုင်ရေးအထက်လွှတ်တော်အတွင်းမှာဒီသတင်းပတ်ထဲမဲခွဲဆုံးဖြတ်နိုင်အောင်ဒီမိုကရက်အမတ်တွေကအဆိုပြုတင်သွင်းလိုက်ပါတယ်။1983ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ Roe White ကိုယ်ဝင်ဖြတ်ချခွင့်အတည်ပြုတဲ့ဆုံးဖြတ်ချက်ကိုတရားရုံးချုပ်ကနေပြန်လည်ပြင်ဆင်မဲ့သဘောထားမူကြမ်းပေါက်ကြားခဲ့တာကြောင့်အခုလိုမျိုးဒီမိုကရက်အမတ်တွေပြင်ဆင်တာပါ။ဒါပေမဲ့လည်းဥပဒေအတည်ပြုရေးအတည်မပြုနိုင်အောင်အထက်လွှတ်တော် Republican တွေတားမြစ်မယ်လို့မျှော်လင့်ရပါတယ်။ RSအရာဘာသာတီသတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးကဒီသတင်းပတ်ရဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မှတင်ဆက်ထားပါတယ
်။ဒီကသတင်းပတ်စောပိုင်းကပဲတရားရုံးချုပ်ရဲ့အပြစ်သက်အတည်မပြုရသေးတဲ့သဘောထားမူကြမ်းပေါက်ကြားခဲ့တာပါ။အခုဒီတော့ရိုဘီဝိတ်လို့ခေါ်တဲ့အမေရိကန်ပြည်ထောင်စုတဝန်းကိုဝင်ဖြတ်ချခွင့်ကိုအတည်ပြုပေးခဲ့တဲ့တမိုင်းဝင်ဆုံးဖြတ်ချက်ကိုပေးပြမယ်မူကြမ်းအပေါ်မှာတရားရုံးချုပ်မှာရှိတဲ့ conservative ရှေးရိုးဆွဲအမြင်ရှိတဲ့တရားသူကြီးအများစုကထောက်ခံထားပါလေ။ဒီ Roe v. Wade တမိုင်းဝင်ဆုံးဖြတ်ချက်ပေးပြလိုက်မယ်ဆိုရင်ပြည်နယ်တွေအနေနဲ့ကိုယ်ဝင်ဖြတ်ချခွင့်ဆုံးဖြတ်ချက်ကိုကိုယ်ပြည်နယ်လိုက်ကိုယ်သဘောနဲ့ကိုယ်ဆုံးဖြတ်နိုင်ပါတယ်။ကိုယ်ဝင်ဖြတ်ချခွင့်ကိုစန့်ကျင်သူတွေကတော့ဒီလိုတားမြစ်တာဟာမင်းစံသားရှင်ရဲ့စံနာကိုထင်ရတဲ့ဆုံးဖြတ်ချက်ဆိုပြီးပြောဆိုနေပါလေ။ Arkansas Republican ဦးချိုရင်မူ Ash Hutchinson ကABC ရုပ်သံကိုအခုလိုပြောပါလေ
Each state has differing views
ကိုဝင်ဖြတ်ချခွင့်ကိုကန့်တတ်တာမှာပြည်နယ်တွေတစ်ခုနဲ့တစ်ခုမတူကြပါဘူး Arkansas ပြည်နယ်မှာဆိုရင်မမွေးဖွားသေးတဲ့ကလေးတွေကိုအကာအကွယ်ပေးတဲ့မူဝါဒချမှတ်ထားပါတယ်တကယ်လို့ Roe v. Wade ဆုံးဖြတ်ချက်ကိုပြန်ပြင်မယ်ဆိုရင်မမွေးဖွားသေးတဲ့ကလေးငယ်တွေကိုကာကွယ်ဖို့အစာပြိုးအတည်ပြုနိုင်တဲ့ဥပဒေတွေစတင်ပြဋ္ဌာန်းသွားနိုင်ပြီဖြစ်ပါတယ်
Roe v. Wade ကိုဝင်ဖြတ်ချခွင့်တည်ပြုတဲ့ဥပဒေ1983ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အချိန်နောက်ပိုင်းနှစ်ပေါင်း50လောက်အတွေးခေါ်ရကွဲလွဲချက်တွေပေါ်ပေါက်ခဲ့ပါလေ။အခြေတင်ဆွေးနွေးမှုတွေရှိခဲ့ပါလေ။တရားရုံးချုပ်တရားသူကြီးခန္ဓာကြီးကျမ်းလာပွဲတွေမှာလည်းအဓိကငင်းခုန်တဲ့အကြောင်းအရာတွေဖြစ်ခဲ့ပါလေ။တရားသူကြီးအေမီကော်နီဘာရက်ကသူ့ခန္ဓာကြီးကျမ်းလာပွဲမှာအခုလိုထွက်ဆိုခဲ့ပါလေ
။ကိုဝင်ဖြတ်ချခွင့်ခွင့်ပြုတဲ့အမိန့်ကိုပြန်လည်ပြင်ဆင်ဖို့အစီအစဉ်ကျမမှာမရှိပါဘူး။တရားမမှုတွေကိုအမှုသွားအမှုလာအတိုင်းပဲဥပဒေကြောင့်လည်းအညီကျမတိတိကျကျဆုံးဖြတ်သွားမှာပါ
။တရားသူကြီးဘာရက်ဂဗာနော့ကလည်း
One of the important things to keep in mind about Roe v. Wade.
Roe v. Wade ဆုံးဖြတ်ချက်နဲ့ပတ်သက်လို့အရေးကြီးဆုံးစိတ်ထဲမှာစွန့်နေဖို့ကဒီအမိန့်ကိုပြီးခဲ့တဲ့နှစ်ပေါင်း45နှစ်လုံးလုံးအချိန်ချင်းထပ်လောင်းအတည်ပြုခဲ့ကြတယ်ဆိုတာပါ
။တရားသူကြီး Neil Gorsuch ကလည်း
Versus Wade.decided in 1973.
အောင်ကော53ခုကဆုံးဖြတ်ခဲ့ကြတဲ့ Roe versus Wade ဆုံးဖြတ်ချက်ဟာအမေရိကန်ပြည်ထောင်စုတရားရုံးချုပ်ရဲ့စံပြနောက်မှအစဉ်အဆက်လိုက်နာဖို့နမူနာဆုံးဖြတ်ချက်ဖြစ်ပါတယ် ။တရားသူကြီးဆမ်မြူအယ်အလီဒူကလည်းသူ့ကိုခံထားရေးကျမ်းစာပွဲမှာအခုလိုပြောပါတ
ယ်။ Roe should respect the judgments and the wisdom.
Roe v. Wade ဆုံးဖြတ်ချက်နဲ့ပတ်သက်လို့အရေးကြီးဆုံးစိတ်ထဲမှာစွဲနေဖို့ကဒီအမိန့်ကိုပြီးခဲ့တဲ့နှစ်ပေါင်း45နှစ်လုံးလုံးအကျဉ်းချင်းထက်လောင်းအတည်ပြုခဲ့ကြတယ်ဆိုတာပါပဲ
တရားသူကြီးဆမ်မြူအယ်အလီဒိုရေးသားတဲ့ကိုဝင်ဖြတ်ချခွင့်ပြန်လည်ပြင်ဆင်မဲ့သဘောထားမူကြမ်းပေါက်ကြားသွားပြီးတဲ့နောက်မှာပဲအမေရိကန်တရားရုံးချုပ်ရှေ့မှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့တရားရုံးချုပ်ဘက်ကလည်းမှလည်းခြံစည်းရိုးတွေကာထားပါတယ်တကယ်လို့တရားရုံးချုပ်ကရိုဘီဝိတ်ဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်မယ်ဆိုရင်တိုင်းပြည်ဟာအကြီးအကျယ်နောက်ပြန်ဆွဲတယ်လို့ဖြစ်သွားလိမ့်မယ်ဆိုပြီးကိုဝင်ဖြတ်ချခွင့်ကိုထောက်ခံသူတွေပြောဆိုနေပါတယ်Democrat Senator Amy Klobuchar က ABC ရုပ်သံကိုခုလိုပြောပါတယ
် A new generation of women are looking at this and saying wait a minute my mom
ရုပ်သံအမျိုးသမီးတော်တော်များများကဒါကိုကြည့်ပြီးတော့ပြောနေကြပါတယ်ကြီးစမ်းပါအောင် ကျမတို့အမေတွေနဲ့အဖွားတွေကတော့ကျမတို့ရမယ်အခွင့်အရေးထက်ပိုပြီးရခဲ့ကြတယ်ဆိုပြီးပြောနေကြပါတယ်။စေဝါအသုံးပြုပြီးကိုဝင်ဖြတ်ချတာကိုတားမြစ်ဖို့ပြဋ္ဌာန်းပြီးသားဒီနယ်ဥပဒေ15ခုထဲမှာပါတဲ့ကန့်သက်ချက်တွေအစိတ်ပိုင်းတွေကိုကျမကြည့်ပါဦးမယ်။လူတွေဒါတွေကိုကြည့်ပြီးဘလို့ကဘာမျိုးမှငါတို့နေနေရပါလိမ့်လို့ပြောကြပါလိမ့်မယ်
။အမေရိကန်ပြည်တော်စုအတွင်းကိုဝင်ဖြတ်ချတာတွေရဲ့တဝက်ကျော်ဟာခွဲစိတ်ပြီးဖြတ်ချတာမျိုးတဲ့စီဝါအသုံးပြုပြီးဖြတ်ချတာပါ Republican ဥဆောင်တဲ့ပြည်နယ်တွေမှာကိုဝင်ဖြတ်ချတာကိုတောင်ကုဖို့စီဝါယူရာမျိုးကိုတားမြစ်ရေးအတွက်ပို့ပြီးတော့ကြိုးပမ်းလာကြပါတယ်တချို့ပြည်နယ်တွေမှာဆိုရင်အဓမ္မအကျင့်ခံရတာတွေးချင်းနီးတဲ့သူတွေဆက်ဆက်မိလို့ကိုဝင်ရှိတာမျိုးကိုဖြတ်ချတာမျိုးကိုတောင်မှတားမြစ်ဖို့ပြင်ဆင်နေပါတယ်တာယုံကျုံမှာကိုဝင်ဖြတ်ချတာကိုတားမြစ်မဲ့ဥပဒေကြမ်းပေါက်ကြားခဲ့ပြီးတဲ့နောက်လူဝေဇီယနာပြည်နယ်မှာကိုဝင်ဖြတ်ချမယ်ဆိုရင်မိခင်ရောကျမရေးဝန်ထမ်းမှာသူတတ်မှုကျူးလွန်နေဆိုပြီးတတ်မှတ်ဖို့ဥပဒေပြုရေးလှုပ်ဆောင်နေပါတယ်။တခြားဒါဇင်နဲ့ချီတဲ့ပြည်နယ်တွေကလည်းရိုဘီဝိတ်ကိုဝင်ဖြတ်ချခွင့်ဆုံးဖြတ်ချက်မရှိတော့တာကိုလက်ခံပြီးတားမြစ်တာကိုတက်ဆိုင်ရာပြည်နယ်တွေရဲ့ရှေ့ဆောင်ဥပဒေအခြေခံမှုအဖြစ်အလားတူဂိုင်ဆွဲကိုပြင်ဆင်နေပါတယ်။တရားရုံးကျုပ်ရဲ့တရားဝင်ဆုံးဖြတ်ချက်ကတော့ဂျွန်လလောက်မှာပဲတရားဝင်ထွက်ပေါ်လာနိုင်ကြောင်းပါခင်ဗျာ။ကျွန်တော်သိတယ်ပါဗျာ။
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးကြောင်သတင်းဆောင်ပါကိုနားဆင်ကြရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ကဘာတလွားခီးသွွားစီစဉ်ကိုတင်ဆက်ပေးကြပါမယ်အီတလီနိုင်ငံကကဘာကျော်ဘာချီဆိုတဲ့ဟေဇယ်သီးအရသာချောကလက်တွေရဲ့တက်တန်းက2022ခုနှစ်မှာနှစ်ပေါင်း100ပြည့်ပြီဖြစ်ပါတယ်ဒီလိုနှစ်ပေါင်း100ကျော်ကြာတဲ့အထိကဘာတဝန်းကချောကလက်ကြိုက်တဲ့သူတွေကိုဆွဲဆောင်ထားနိုင်တဲ့ဘာချီဆိုတဲ့ချောကလက်လေးတွေရဲ့လျှို့ဝှက်ချက်ကဘာလဲဆိုတာကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေချောကလက်ဆက်ယုံထီသွားပြီးလေ့လာကြရအောင်ပါရှင
်အီတလီနိုင်ငံအလဲပိုင်းကပေရူဂျီနာမြို့မှာ1909ခုနှစ်ထဲကတည်ထောင်ထားတဲ့ Perugina Chocolate Company ရှိပါတယ်။ဒီ Chocolate Company ကကဘာကျော်တဲ့ Bachi ဆိုတဲ့ Chocolate ကလေးတွေထုတ်လုပ်နေတာအခု2022ခုနှစ်ဆိုရင်အနှစ်100ရှိနေပါပြီ။ Luisa Spagnoli ဆိုတဲ့ဆွမ်းဦးတည်ထွင်အမျိုးသမီးက Chocolate Company အတွက်ထူးခြားတဲ့ Chocolate အရသာကို1922ခုနှစ်တုန်းကဖန်တီးပေးခဲ့တာဖြစ်ပါတယ်။ဘာနဲ့မှမတူတဲ့ Chocolate တွေလုပ်မယ်ဆိုပြီးအရသာကိုရော Chocolate ပုံစံကိုပါတမှုထူးအောင်သူကတည်ထွင်ခဲ့ပါတယ်။အီတလီလိုအနမ်းများလို့အဓိပ္ပာယ်ရတဲ့ဘာချီချောကလက်တွေကို1922ခုနှစ်ထဲကအခုအနှစ်100ကျားတဲ့အထိကဘာတဝမ်းကိုထုတ်လုပ်တင်ဖို့ရောင်းချနေရပါတယ်။ပရူဂျီနာမျိုးကိုလာလေသူတွေဆိုရင်တော့ပရူဂျီနာချောကလက်ကုမ္ပဏီကထုတ်တဲ့ဘာချီချောကလက်လေးတွေကိုအိမ်အပြန်လက်ဆောင်အဖြစ်မပါမဖြစ်ဝယ်သွားကြလိမ့်ရှိပါတယ်။
Conosco da quando ero piccola è una garanzia assoluta.
ဒီမှာကလေးဘဝတွေကစားလာတာဆိုတော့ကောင်းတယ်ဆိုတာသိပြီးသားပါလေ။ဘာချီချောကလက်မှမဟုတ်ပါဘူး။ပရူဂျီနာချောကလက်ဆက်ယုံကထွက်တဲ့ချောကလက်တိုင်းရဲ့အရသာစိတ်ချရပြီးသားလေအဲ့ဒါကြောင့်အိမ်အပြန်လက်ဆောင်နေပေးဖို့လာဝဲတာပေါ့သူတို့ချောကလက်တွေကတကယ့်ကိုကောင်းပါရဲ့
မူလပါချီချောကလက်တုံးလေးတွေရဲ့ပထမထူးခြားချက်ကအရသာဖြစ်ပါတယ်စားလိုက်တာနဲ့ရှားပေါ်မှရင်ပျော်သွားတဲ့ချောကလက်အပျော့စားကိုဟေဇယ်သီးတွေနဲ့ရောလုပ်ထားပြီးတော့အဲ့ဒီအပေါ်ကနေဟေဇယ်သီးတစ်လုံးလုံးကိုပါထပ်ပြီးထည့်ထားပေးပါတယ်ကိုကိုအရသာပိုခဲတဲ့ dark chocolate ကိုအခွန်အဖြစ်မမလေးလှုပ်ပြီးအပေါ်ကနေမန်ထားတာဖြစ်ပါတယ်ဒါကြောင့်လဲသူရဲ့အတုံးပုံက၄တောင်မကျအဝိုင်းမကျဖြစ်နေတာပါ။ဒီကြားစီထုတ်ပိုးထားတဲ့ချောကလက်တုံးလေးတွေတိုင်းမှလည်းချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာတန်းလေးတွေကိုထည့်ထားပေးတာကဘာချီချောကလက်ရဲ့နောက်ထပ်ထူးခြားချက်ဖြစ်ပါတယ်။2022ခုနှစ်မှာစတင်ထုတ်လုပ်ခဲ့တဲ့တကိုက်စားအရွယ်ချောကလက်တုံးလေးတွေဘလောက်နိုင်ငံတကာမှရေကပန်းစားခဲ့တယ်လဲဆိုတော့1939ခုနှစ်ရောက်ချိန်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာပရူဂျီနာချောကလက်ဆက်ယုံကွဲကိုဖွင့်လှစ်နိုင်ခဲ့တဲ့အထိဖြစ်ပါတယ်။ဘာချီချောကလက်ထုတ်လုပ်တဲ့ပရူဂျီနာချောကလက်ကုမ္ပဏီကိုဆွစ်ဇာလန်နိုင်ငံကနက်စလီကုမ္ပဏီကြီးက1988ခုနှစ်မှာဝယ်ယူခဲ့ပါတယ်။ကဘာတဝမ်းလူကြိုက်များတဲ့ဘာချီချောကလက်လေးတွေကိုမူလလုံနည်းအတိုင်းဆက်လက်ထုတ်လုပ်ခဲ့တာမှတင့်တကိုချောကလက်တုံးပေါင်းတန်80ကျော်ထုတ်လုပ်ပြီးကဘာတဝမ်းကိုတင်ပို့ရောက်ချနေရဆဲဖြစ်ပါတယ်
။ Beh, guarda, facciamo veramente moltissimi. Si può immaginare che produciamo circa 1400 baci al minuto.
ကျွန်တော်လုပ်ခဲ့တဲ့ချောကလက်ပေါင်းမနည်းတော့ပါဘူး။တမနစ်ကိုဘာဂျီချောကလက်1400ထုတ်လုပ်ပါတယ်။တနစ်ကို6လ9လလောက်ထုတ်လုပ်တယ်ဆိုတော့စားသုံးသူတွေစီဘယ်လောက်များတဲ့ချောကလက်တွေရောက်ကြလဲဆိုတာတွက်ကြည့်နိုင်ပါတယ်
။မြစ်တာတွေနဲ့ဖန်တီးထားတယ်လို့ပြောတဲ့ဘာဂျီချောကလက်လေးတွေကိုဒီနေ့အထိပရူဂျီနာဆက်ယုံမှထုတ်လုပ်နေသူတွေကဂုံယူစွာနဲ့ကိုထုတ်လုပ်နေကြတာပါ
။
È bellissimo perché quando tu vai in giro e sapere che va
Tomorrow လောက်လိုက်တဲ့ဗကြီးချောကလက်တွေကဒီကမ္ဘာလုံးကိုရောက်တယ်ဆိုတာသိနေရတာကတိတ်ကိုစိတ်ကျဉ်တ်ဖို့ကောင်းပါတယ်။ကျမကခီးတွေခဏခဏထွက်တတ်တော့ဘယ်ကူပဲရောက်ရောက်ဗကြီးချောကလက်တွေရောင်းတာတွေ့ရရင်တိတ်ဝမ်းသာရပါတယ်။ပုံပြနေတဲ့ချောကလက်တုံးကတော့ကျမအတွက်လှနေတာမျိုးပါ။ချောကလက်ဝယ်သူတွေပျော်နေကြတာမြင်ရရင်ကိုကျမတကယ်ကိုစိတ်ချမ်းသာရပါတယ်။
လုံခဲ့တဲ့အနှစ်တရာတည်းကဘာချီချောကလက်တွေထုတ်လုပ်လာတဲ့ Perugina ကုမ္ပဏီကိုနိုင်ငံတကာကုမ္ပဏီကြီးဖြစ်တဲ့ Nestle ကအခုပိုင်ဆိုင်နေဆိုပေမဲ့အီတလီနိုင်ငံသားတွေကတော့ကမ္ဘာတဝန်းရောက်တဲ့သူတို့ရဲ့အီတလီချောကလက်အတွက်ဂုဏ်ယူကြပါတယ
်။ Penso che sia una cosa abbastanza prestigiosa.
Perugina Chocolate Company ကတကမ္ဘာလုံးကိုတင်ပို့နေရတဲ့ဘာချီချောကလက်တွေထုတ်လုပ်တာအနှစ်တရာရှိသွားပြီဆိုတာ Perugina မြို့အတွက်လည်းသိကုန်ယူစရာဖြစ်ပါတယ်။ကုမ္ပဏီအတွက်ရောမြို့အတွက်ရောကျွန်တော်တို့ဒီသားအတွက်ပါဂုဏ်ယူစရာပါ။
အရသာထူတဲ့ဒကိုက်စာချောကလက်တုံးလေးတွေနိုင်ငံဆောင်ရောက်တဲ့အချိန်အောင်မြင်အောင်ဖန်တီးခဲ့သူလူအီဇာစပါညိုလီရဲ့ဆွမ်းဆောင်ရည်ကိုအီတလီမှာတလေးတစားအတိအမှတ်ပြုကြပါရယ်သူဟာနောက်ပိုင်းမှာဖက်ရှင်ဒီဇိုင်နာတယောက်အနေနဲ့အဝတ်အထည်တွေကိုဒီဇိုင်းထွင်ဖန်တီးခဲ့လို့ဒီနေ့အချိန်လေးအီတလီနိုင်ငံမှာနာမည်ကြီးတဲ့ဖက်ရှင်အမှတ်တံဆိပ်တစ်ခုဖြစ်ပါရယ
် Il ruolo della Spagnoli è un ruolo estremamente dinamico e è veramente pioniera di quella che sarà
Spagnoli ha penso un titolo တဲ့သူလို့ပြောရမှာပါအခုခေတ်မှာအမျိုးသမီးစုဦးတီထွင်လုပ်ငန်းရှင်ဆိုတာပေါ်လာအောင်လမ်းဖောက်ခဲ့သူတယောက်လိုတောင်ပြောလို့ရပါတယ်။အဲဒီအချိန်တုန်းကကုမ္ပဏီတစ်ခုရဲ့အကြီးအကဲတွေထဲမှာအမျိုးသမီးတယောက်ကိုတွေ့ရရင်တော့အထူးဆန်းဖြစ်တဲ့အချိန်မျိုးမှာသူကကုမ္ပဏီပုတ်ဖွဲ့တွေပါခဲ့ပါတယ်။ချောကလက်တွေရတာထူအောင်ဘယ်လိုဖန်တီးမလဲ။ဖက်ရှင်ဝတ်ချက်တွေကိုဘယ်လိုဖန်တီးထုတ်လုပ်မလဲ။ထုတ်လုပ်မှုပိုင်းအဆင်ပြေအောင်ဘယ်လိုလုပ်မလဲ။စာရီအားလုံးကိုသူကပဲကြီးကြပ်လုပ်ကိုင်ခဲ့ရပါ။တကယ်ကိုခင်မီအတွေးမြင်ရှိတဲ့စုဦးတီထွင်လုပ်ငန်းရှင်တယောက်ဖြစ်ပါတယ်။
အီတလီနိုင်ငံအလဲပိုင်းပီရိုဂျီနာမြို့မှာ1922ခုနှစ်ကစတင်ထုတ်လုပ်ပြီးဒီကနေ့အထိကမ္ဘာနိုင်ငံစုံကချောကလက်အယောင်ဆိုင်တွေမှာရောင်းနေကြတဲ့ဘာချီချောကလက်လေးတွေဟာချစ်ချင်းမြတ်တာကိုပြသတဲ့ချောကလက်တုံးလေးတွေအဖြစ်နဲ့အသိအမှတ်ပြုခံထားရပါတယ်။ဘာချီချောကလက်တုံးလေးတွေနဲ့တွဲပါတဲ့ချစ်ချင်းမြတ်တာကိုဖော်ကျူးတဲ့စာကြောင်းလေးတွေကိုလည်းအီတလီဘာသာအပြင်တခြားဘာသာစကားတော်တော်များများနဲ့ဖတ်နိုင်ကြပြီဖြစ်ပါရဲ့ရှင်။ကျွန်မဆင်းရဲမော်ပါ
မဆုမြတ်မုံစီစဉ်တင်ဆက်ခဲ့တဲ့ကဘာတလောခီးသွားအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအပတ်စဉ်ကဏ္ဍအစီအစဉ်လေးကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်လေးအဆုံးသတ်မှာမို့နောက်ဆုံးရသတင်းကျဉ်းချုပ်ကိုဆက်ပြီးတော့တင်ပြပေးကြပါတယ်ရှင်။ရုရှားဟာယူကရိန်းတောင်ပိုင်းကစိတ်ကမ်းမြို့အိုဒါဆာကိုလက်နက်ကြီးတွေနဲ့တရုံလုံးထုနေတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒီမက်လာကလေးကပြောကြခဲ့တဲ့ငါးတဲ့အဆောက်ဦးအပြက်စီးတွေကြားမှာအရက်သား44ဦးရဲ့အလောင်းတွေကိုတွေ့ရှိတယ်လို့အင်္ဂါနေ့ကဆိုရတယ်။ဒါဟာအရက်သားတွေကိုတိုက်ခိုက်တဲ့ရုရှားစစ်တပ်ရဲ့ကြောက်မက်ဖွယ်ရာစစ်ရာဇဝတ်မှုနောက်တစ်ခုဖြစ်ပါတယ်လို့ဒေသခံအုပ်ချုပ်ရေးမှူးကလူမှုစာမျက်နှာမှာပြောပါတယ်ရှင်။ရုရှားစစ်တပ်ကိုခုခံရေးအတွက်ယူကရိန်းကိုလက်နက်ထောက်ပံ့ရာမှာပို့ပြီးတော့မှထိရောက်နိုင်မဲ့ဥပဒေတရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကမနေ့မေလ9ရက်နေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။ယူကရိန်းဒီမိုကရေစီနဲ့ကာကွယ်ရေးဆိုင်ရာငှားရမ်းခွင့်ဥပဒေလို့အဓိပ္ပာယ်ရတဲ့ဒီဥပဒေကိုတော့ Republican Party ရော Democrat Party ကပါသဘောတူပြဋ္ဌာန်းခဲ့တာဖြစ်ပါတယ်။အလားတူဥပဒေတရက်ကိုဒုတိယကမ္ဘာစစ်တုန်းကလည်းပြဋ္ဌာန်းခဲ့မှုပါတယ်။ဒီမှာတော့နာစီဂျာမနီတွေကအောင်ပွဲခံခဲ့ရမှာအဲ့ဒီဥပဒေကအဓိကအထောက်အကူဖြစ်ခဲ့ပါတယ်။ဒီဥပဒေကြောင့် American စီကလက်နက်တွေယူကရိန်းကပို့ပြီးတော့မှလွယ်လွယ်ကူကူရရှိနိုင်မှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်တဲ့နေ့မှာတော့စီးပွားရေးလုပ်ငန်းရှင်တဦးဖြစ်တဲ့ဦးမောင်ဝေးစီကဒေါ်လာငွေ5သိန်းလက်ထိုးခဲ့တယ်ဆိုပြီးဒေါ်ဆန်းစုကြည်ပေါ်မှာဆွဲချက်တင်ထားတဲ့အမှုနှမှုကိုတော့ဒီကနေ့မေလ10ရက်နေ့နေပြီးတော့အထူးတရားရုံးမှာကြားနာခဲ့ပါတယ်ရှင်။နောက်ထပ်အကြမ်းမှုတွေဖြစ်တဲ့ Token G Foundation အတွက်မြေနေရာရယူမှုဆွဲချက်အမှုနဲ့ပတ်သက်လို့တော့ထွက်ဆိုမဲ့တက်သေးမလားလို့မစစ်ဖြစ်ခဲ့ပါဘူး။ဒေါ်ဆန်းစုကြည်ရဲ့ကျမ်းမာရေးအခြေအနေဟာကောင်းမွန်တယ်လို့သိရပါတယ်ရှင်။မြန်မာစစ်တပ်နဲ့ထိတွေ့လှုပ်ဆောင်နေတာလူခွေချိုးပေါက်တာနဲ့သဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးစေတဲ့အထောက်အထားတွေတွေ့ရှိတဲ့ကုမ္ပဏီ56ခုကိုဗြိတိန်နိုင်ငံအခြေစိုက်မြန်မာရေးဆောင်ရွက်နေတဲ့ Burma Campaign UK အဖွဲ့ကအညီမဲ့စည်းရင်းကိုထပ်မံပြီးတော့ထည့်သွင်းလိုက်ပါတယ်ရှင်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်ရှင်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nelson Lop နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြ၊ရှုစားပေးခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုရာဆန္ဒပြကြပါစေရှင်။Thank you.
This program has come to you from the Voice of America, Washington.
Welcome to the Voice of America in Burmese.